Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည်နှစ်ဇူလိုင်လ29ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမတော်မှာတရင်တွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးတော့ပါမယ်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြင်းထန်မြောက်အများဆုံးနိုင်ငံဖြစ်လာတဲ့တောင်အာဖရိကနိုင်ငံမှာကာယရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာသုံးစွဲဖို့အတွက်အမေရိကန်ဒေါ်လာ 4.3 ဘီလီယံအကူအညီပေးဖို့ကမ္ဘာငွေကြေးရမငွေအဖွဲ့ IMF ကတည်ပြုပေးလိုက်ပါတယ်။အာဖရိကတိုင်းမှာအဖွံ့အစည်းဆုံးနိုင်ငံဖြစ်တဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှု၄သိန်းခွဲကျော်သွားတာနဲ့အများစီးပွားရေးတဟုန်တို့ကျဆင်းမှုတွေကိုလည်းကြုံတွေ့နေရတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးဆိုင်ရာညှိနှိုင်းရေးမှူးရုံး OCHA ကအာဖရိကအရှေ့လယ်ပိုင်းနဲ့အမေရိကတိုက်တွေကကျမ်းမာရေးဆောင်ရှားမှုနှိမ်ချလွန်တဲ့ resource challenged နိုင်ငံတွေကိုအရေးပေါ်အကူအညီအဖြစ်အမေရိကန်ဒေါ်လာတန်100အကူအညီပေးထားပါတယ်။ဒီနေ့မှာတော့နိုင်ငံပေါင်း20ကိုအမေရိကန်ဒေါ်လာ225သန်းအထိစံချိန်တင်ခွဲဝေပေးရခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးနှမျိုးရဲ့ပြည်နယ်ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုစံသပ်ဖို့စတင်လိုက်ပြီးဖြစ်ပါတယ်။မိမိစန္ဒာလျောက်ဆေးစံသပ်ခံသူတူကိုအမေရိကန်ခြေစားရဲ့ Moderna ဆေးကုမ္ပဏီကတင်းနာနေကပထမဆုံးအကြိမ်ကာကွယ်ဆေးစမ်းသပ်ထိုးပေးခဲ့ပါတယ်။လာမယ့်သတင်းပတ်တွေနဲ့လူ3000ကျော်နဲ့ဆက်လက်စမ်းသပ်ပေါ်မှာလည်းဖြစ်ပါတယ်။ဒီကာကွယ်ဆေးနှမျိုးရဲ့နောက်ပိုင်းအဆင့်စမ်းသပ်မှုရဲ့ရလဒ်တွေကိုနိုဘလာလောက်အစောဆုံးသိနိုင်မယ်လို့အမျိုးသားကုသရေးကာကွယ်ရေးဌာနအကြီးအကဲဒေါက်တာအန်တိုနီဖောက်ချီကပြောပါတယ်။တကယ်လို့ဒီကာကွယ်ဆေးတွေစမ်းသပ်အောင်မြင်မယ်ဆိုရင် Moderna ဆေးကုမ္ပဏီကတစ်ဆင်ကာကွယ်ဆေးတန်း900ထုတ်လုပ်သွားဖို့စီစဉ်ထားပြီး2021ခုနှစ်ကစလို့နှစ်တိုင်းကာကွယ်ဆေး1ဘီလီယံအထိထုတ်လုပ်သွားဖို့မျှော်မှန်းထားပါတယ်ခင်ဗျာ။COVID-19 ရောဂါဟာဒီကြိမ်တစ်ခါသာလာတဲ့အသွင်ကြီးမားတဲ့လိုင်းလုံးကြီးတစ်ခုဖြစ်တယ်လို့ virus အသစ်တစ်မျိုးဖြစ်တာကြောင့်နှစ်စဉ်ဖြစ်တဲ့ရာသီတုပ်ကွေးတွေနဲ့မတူဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေကအင်ကာနီကပြောပါတယ
် Gen people are still thinking about seasons what we all need to get our heads around is this
လူတွေကရာသီအလိုက်စဉ်းစားနေကြပါတယ်တကယ်တော့ဒီ virus ကအသစ်ဖြစ်တယ်ဆိုတာကိုကျမတို့နားလည်ဖို့လိုတယ်လို့တပူထူးခြားတဲ့ virus လည်းဖြစ်ပါတယ်လို့ WHO အဖွဲ့ပြောခွင့်ရ Margaret Harris ကဒီဘာမျိုးမှာဗီဒီယိုကတစ်စင်ပြလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီ virus ကရာသီအလိုက်ဖြစ်တာမဟုတ်တာကြောင့်ကမ္ဘာမြောက်ဘက်ချမ်းကနိုင်ငံတွေအနေနဲ့ virus ကိုထိန်းချုပ်နိုင်တယ်ဆိုပြီးနွေရာသီမှာပေါ့ပေါ့ဆတ်ဆတ်မနေဖို့ကိုလည်းသူကသတိပေးလိုက်ပါရယ်အမေရိကန်နိုင်ငံမှာနွေရာသီအလဲမှာယောဂကုသမှုတော်မြင့်တက်နေတာကိုထောက်ပြပြီးလူစုလူဝေးတွေကိုရှောင်ရှားဖို့နဲ့ယောဂတားဆီးကာကွယ်ရေးတွေလှုပ်ဆောင်ဖို့ကိုလည်းသူကတိုက်တွန်းလိုက်ပါရယ်နွေရာသီကပြဿနာတစ်ခုဖြစ်လာနေကြောင်းနဲ့ corona virus ကရာသီအလုံးကိုပျော်မွေးတဲ့ virus ဖြစ်တယ်လို့Margaret Harris ကပြောပါတယ်ခင်ဗျာ American တရုတ်အင်အားကြီးနိုင်ငံအကြားကောင်စစ်ဝင်ရုံးတွေအပြန်အလှန်ပြင်ပကြပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝါယီကဒီပြည်ရဟာ American တို့ရဲ့မစင်မချင်းထိတ်တဲရာစားမှုဖြစ်ကြောင်းတင်းနနာတွေကပြောဆိုလိုက်ပြီးစစ်ကြောင်တရားရှိတဲ့ဆက်သွယ်မှုတွေဆက်လုပ်ဖို့ကိုတောင်းဆိုလိုက်ပါတယ် American တရုတ်ဆက်ဆံရေးကလက်ရှိတဲ့ဂျော့ကဘားတွေကိုကြောက်သွားနိုင်တယ်လို့ဝါယီကပြည်ထောင်နိုင်ငံရဲ့ဝန်ကြီး Yan Yves La Trian ကိုဖုန်းနဲ့ဆက်သွယ်စကားပြောတော့သတိပေးခဲ့ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ် American ရဲ့တစ်ဖက်သက်ဘူးကြအဆိုးဓာတွေကိုစန့်ကျင်ဖို့ကိုလည်းဝါယီကနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်American နိုင်ငံ Texas ပြည်နယ် Houston မြို့ကတရုတ်ကောင်စစ်ဝင်ရုံးကိုပိတ်ဖို့ American တို့ကမိန့်ပေးခဲ့တာကိုတရုတ်တို့ကလက်တုံ့ပြန်ပြီးချန်တူးမြို့ American ကောင်စစ်ဝင်ရုံးကိုပြန်ပိတ်ဖို့အမိန့်ပေးခဲ့ပြီးတဲ့နောက်တရုတ် American နိုင်ငံဆက်ဆံရေးတင်းမာနေခဲ့တာဖြစ်ပါတယ် American နဲ့တရုတ်တို့ရဲ့အကျိုးစီးပွားနှစ်ရက်ကနဲ့နဲ့ဆိုင်ဆိုင်ပေါင်းစည်းဆက်ဆံနေတာဖြစ်လို့မစင်မချင်းထိတ်တိုက်ရင်ဆိုင်မှုဟာအရှိတရားနဲ့လွတ်ကဲနေကြောင်းဆက်စုနှစ်ကြာနိုင်ငံအအောင်မြင်မြင်ပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ဆက်ကျင်ရင်းနဲ့မပြောင်းလဲတင်ကြောင်းလဲတရုတ်နိုင်ငံရဲ့ဝန်ကြီးဝါယီကပြောပါတယ်တရုတ်နိုင်ငံအတွင်းဥယျာဉ်မွတ်စလင်တွေပေါ်ဖိနှိပ်ဆက်ဆံနေတာနဲ့ပတ်သက်လို့ကုလသမဂ္ဂဦးဆောင်တဲ့အဖွဲ့အစည်းတစ်ခုကတွားရောက်အကဲဖြတ်ဖို့ပြည်ထောင်နိုင်ငံရဲ့ဝန်ကြီးယန်ယက်စ်လာဒရီယန်ကတောင်းဆိုလိုက်ပါတယ်လူနည်းစုဥယျာဉ်မွတ်စလင်တွေပေါ်တရုတ်အစိုးရကဘယ်လိုမှကာကွယ်ပြောကြားလို့မရတဲ့နိလန်းတွေနဲ့ဆက်ဆံနေတယ်လို့လည်းသူကဆက်ဆွဲလိုက်ပါတယ်တရုတ်တို့ရဲ့ဥယျာဉ်မွတ်စလင်တွေပေါ်ဆက်ဆံရေးနဲ့ပတ်သက်လို့သူပြောတာတွေကိုတရုတ်တို့ကအခြေမြစ်မရှိဘူးလို့ပြောနေတယ်လို့လည်းပြည်ထောင်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်ဒါကြောင့်ကုလသမဂ္ဂဦးဆောင်မှုအောက်ကတိကျလွတ်လပ်တဲ့နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့စည်းပြီးမျက်မြင်သွားရောက်ကြည့်ရှုစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းဂျီမီရှဲဘာရှာလေကိုအတီးပြုလိုကြောင်းဝန်ကြီးယန်ဗက်စ်လာဒရီယန်ကမနေ့တုန်းကပြည်ထောင်ပါလီမန်မှာဥပဒေပြုအမှတ်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
အ
ရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဝင်းမဲပါခင်ဗျာဗုဒ္ဓဘူးနဲ့မနက်ခင် VO ရဲ့သတင်းတွေကိုဆက်ပြီးပြောပြနေပါတယ်။နိုင်ငံတော်အထင်မှန်ကန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကိုဗစ်ကာလရုပ်ရှင်ဆိုင်ရာဆွေးနွေးပွဲမှာကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ်ကာကွယ်ရေးပေါ့လျော့လာတာအတွက်ပထမဆုံးလူသိရှိကြပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်
။တနည်းကိုငါးကပညာပေးလုပ်ငန်းတွေကိုအခုမလုပ်တဲ့လောက်ဖြစ်နေပါတယ်။ကျွန်တော်အလွန်စိုးရိမ်ပါတယ်။မြို့ထဲမှာရောနှာခေါင်းကြီးမတက်ပါဘူး။စားတောက်ဆိုင်စူပါမားကတ်တွေဈေးမှမတက်ပါဘူး။အလွန်အန္တရာယ်ကြီးပါတယ်။အမေရိကန်လိုဘရာဇီးလိုအိန္ဒိယလိုဖြစ်သွားလို့ရှိရင်ကျွန်တော်တို့မလွယ်ပါဘူးကျွန်တော်တို့အခုကိရှိကျဲအရာ60ရာခိုင်နှုန်းသောကိုးတွေ့လူနာများလက္ခဏာမပြပါဘူးဆိုလိုတာပြည်သူတွေမှာလက္ခဏာမရှိဘဲနဲ့ကိုးရှိတဲ့လူတွေကအများကြီးရှိနေပါတယ
်ဒါအပြင်မနေ့ကလုပ်တဲ့ဆွေးနွေးပွဲမှာဒေါက်တာမြင့်ထွေးကပဲအခုကူးစက်မှုကလေထဲမှာပြန့်ပြီးအရင်ထက်ပိုပြင်းထန်ကြောက်စရာကောင်းလာပုံကို
အရင်တော့ဆိုလို့ရှိရင်တပတ်ကျမှရဖွေရလဲချောင်းဆိုးပြည်ရှင်အမှုအွားလေးတွေက၄-၅ပေပဲရောက်တယ်လို့သတ်မှတ်ထားပါတယ်အခုတော့မဟုတ်တော့ပါဘူးဒီအမေရိကန်နိုင်ငံ၊ဘရာဇီးနိုင်ငံ၊အိန္ဒိယနိုင်ငံတွေမှာကူးစက်နှုန်းကအလွန်မြန်တဲ့အခါကျတော့ဒီလိုမဖြစ်နိုင်တော့ဘူး airborne ပေါ့ဒီဆိုးလိုက်တဲ့အသေးအမွှားမုန်လေးကလေထဲမှာပြန့်လွင်နေပါတယ်သူမိရင်လူဝဖြစ်တယ်ဒါအလွန်ကြောက်စရာကောင်းပါတယ
်သူကပဲကိုဗစ်ကဘယ်အချိန်ထိကြာနိုင်တာကိုမပြောနိုင်သေးတာကြောင့်ကာကွယ်ရေးတွေပို့ပြီးဆက်လုပ်နိုင်မှသာဒုတိယလှိုင်းကိုကျော်နိုင်မှာဖြစ်တယ်လို့ထပ်သတိပေးလိုက်ပါတယ်ခင်ဗျာဗီယက်နမ်နိုင်ငံမှာတော့ဆေးရုံကတဆင့်ကိုဗစ် -19 ကူးစက်သူ22ဦးတွေ့ပြီးအခုနှစ်ပတ်အကြာမှာပဲတတိယအကြီးဆုံးမြို့ကြီးကိုလော့ဒေါင်းချပိတ်ပင်လိုက်ပါပြီတတိယအကြီးဆုံးဒနန်းမြို့မှာအခုလိုပိုးတွေလူနာအသစ်တွေတွေ့လိုက်တာက3လအတွင်းနိုင်ငံထဲမှာအချင်းချင်းကူးစက်မှုတွေကိုပထမဆုံးအတည်ပြုလိုက်နိုင်တာလည်းဖြစ်ပါလေအခုလိုလော့ဒေါင်းချတာကိုဗီယက်နမ်ဆိုရကမနေ့ကကြေညာခဲ့ပြီးဒီဒနန်းမြို့အဝင်ထွက်အများပြည်သူတို့တည်ပို့ဆောင်ရေးလုပ်ငန်းတွေကိုလည်းဖျက်သိမ်းချလိုက်ပါပြီပြီးခဲ့တဲ့စနေတနင်္ဂနွေတုန်းကလည်းဗီယက်နမ်ပြည်တွင်းခီးသွွားအများစုပါတဲ့ထောက်ကနန်းတွေခြည်တဲ့ခီးသွွားတွေဟာဒီနမကြီးကမ်းခြေပန်းဖြေမြို့ကြီးကိုနှွေရသည်အားရရထွက်နေရကနေခီးစဉ်ဖြတ်ပြီးပြန်သွားခဲ့ကြပါတယ်ခင်ဗျာအမေရိကန်မှာတော့အင်တာနက်ဒေတာကုမ္ပဏီကသမ္မတဒေါ်နယ်ထရမ့်မြတ်သားအကောင့်မှာကိုဗစ် -19 ဆိုင်ရာကုမ္ပဏီရဲ့သတင်းမှားဖြန့်ချိန်မှုမူဝါဒကိုချုပ်ဖောက်တယ်ဆိုပြီးဖိုင်ကိုဖြုတ်ချကန့်သတ်မှုတွေလုပ်လိုက်ပါတယ်သမ္မတထရမ့်မြတ်သားဒေါ်နယ်ထရမ့်ဂျူနီယာရဲ့ဒီဒေတာအကောင့်မှာတနင်္လာနေ့တုန်းကတင်ခဲ့တဲ့ငှက်ဖျားကုစေဟိုက်ဒရောက်ဆီကလိုရိုကွင်းအကြောင်းဗီဒီယိုဖိုင်ဟာသတင်းမှားဖြစ်တယ်လို့ Twitter ကသတ်မှတ်ပြီးဒီဖိုင်ကိုဖြုတ်ချလိုက်ပါတယ်။ဒီပေါ် Trump Jr. ရဲ့အကြံပေး Andrew Sarabian က Trump Jr. ရဲ့အကောင့်ရပ်ဆိုင်းခံထားရတဲ့ဒီနည်းပညာကုမ္ပဏီကြီးဟာ American ရဲ့လွတ်လပ်စွာထုတ်ဖော်မှုအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်တယ်လို့ဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ဒါအပြင်သူကပဲ Business Insider သတင်းဌာနကိုကြီးညာချက်ပို့ရမှာTwitter ရဲ့အခုလောက်ရက်ကလာမယ့်ရွေးကောက်ပွဲမှာ Republican တွေမဲရတာနဲသွားစေဖို့ရွေးကောက်ပွဲဆိုင်ရာဆွတ်ဖက်ကျူးလွန်မှုရဲ့အထောက်အထားဖြစ်တယ်လို့လည်းဆက်ပြောခဲ့ပါတယ်ခင်ဗျာ။ Afghanistan မှာတော့သမ္မတ Ashraf Ghani ကအချိန်အကြာကြီးကြိုးစားလာခဲ့ရတဲ့ငြိမ်းချမ်းဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ Taliban တပုံ 9,000 ပြန်လွှတ်တာကိုမကြာခင်အပိသက်လုပ်ပေးမယ်လို့ကြေညာလိုက်ပါတယ်။အခုလိုကြေညာအပြီးမကြာခင်မှာပဲ Taliban ဘက်ကလည်း Muslim အပွဲတော်အားလိုက်ရဲ့အတွင်းအပြစ်အခက်ရပ်ပေးမယ်လို့ကြေညာခဲ့ချိန်မှာသမ္မတဂန်နီဘက်ကလည်းတာလီဘန်တွေအနေနဲ့ဒီအပွဲတော်အတွင်းအခုလိုသံတိတ်ထန်ချလိုက်တာကြောင့်ဆွေးနွေးပွဲတွေတပတ်အတွင်းတောင်ပြန်ဆလာနိုင်တယ်လို့ဆိုလိုက်ပါတယ်။စတာပရိညာဘိတ်တို့မှတောက်ချာမနဲ့မှဆနိုင်တဲ့ဒီအပွဲတော်၃ရက်အတွင်းအပြစ်ရပ်ပေးမယ်လို့တာလီဘန်တွေဘက်ကတုံ့ပြန်ပြီးမှပဲသမ္မတဂန်နီကလည်းတာလီဘန်တွေအနေနဲ့ရေရှည်ခံပြီးပြည်ပြည်စုံနဲ့အပြစ်ရပ်သဘောတူညီချက်ရရေးအမြန်ဆုံးအဆုံးသတ်နိုင်ဖို့စပွဲဝိုင်းကိုလာဖို့ဖိတ်ခေါ်လိုက်ပါတယ်။ဒီနှစ်ဖက်ကြေညာချက်တွေထွက်ပေါ်လာတာကအာဖဂန်ရင်ကြားစီရေးဆိုင်ရာ American 2ကိုစလဲဇာမေခါလီဇက်ကလည်းအာဖဂန်မြို့တော်ကာဘူးကိုတွားနေချိန်မှာပဲဖြစ်လာခဲ့တာပါခင်ဗျာဘုဒ္ဓဘူးနဲ့မနက်ခင် VOA သတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီးသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာအဓိကတိုင်းဒေသနိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ညီညွတ်ရေးပါတီကလွှတ်တော်နေရာ60ကျော်အတွက်ရှင်ပြိုင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီဟာပါတီအခြေစိုက်ရာမွန်ပြည်နယ်ပြင်ကရင်ပြည်နယ်တနင်္သာရီနဲ့ရန်ကုန်တိုင်းကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီကဘွဲမှာရှင်ပြန်မှုကိုစလဲလောင်း62ဦးကိုအတည်ပြုထားကြောင်းလဲပါတီပြောရေးစုခွင့်ရှိသူနိုင်စံသိင်ကပြောပါတယ
်။ဒါကမွန်ဒီပါတီနဲ့ဒီနေ့ပေါင်းဆက်ရေးကောင်းပွဲမှာအတည်ပြုထားတဲ့အတွက်တွေကလည်းတော့60ကျော်ရှိပါတယ်။ကျွန်တော်အထဲမှာတော့ပြောကား56ဦးတည်းအနည်းငယ်60ဦးပေါ့နော်။ကျွန်တော်မွန်ဒီနယ်မှာတော့ကျွန်တော်65ဦးဝင်ကြရပါပါ။မွန်ဒီနယ်မှာကြတော့ကျွန်တော်72ဦးဝင်ကြရပါပါ။ဥဒါကြီးတိုင်းဒီကမှာတော့2ပေါင်း7ဦးပေါ့နော်။ဒါဆိုရင်ကျွန်တော်တိုင်းမှာကြတော့ကျွန်တော်ဝင်ကြမယ်ကွာ။ဒီကတင်တဲ့ကြတော့သူတို့ဘုံမြေမှာဒီကဟဲ့တဲ့ဒီက
ထုတ်တော်ကိုယ်စလက်လောင်းတွေကိုဒေတာခံမြို့နယ်စိတ်ကနေရွေးချယ်တာဖြစ်ပြီးပါတီဘိုလ်လူမှုဆောင်ဖွဲ့ကနေတည်ပြုပေးရတာပါတချို့ဒေတာတွေမှာဒေတာခံမြို့နယ်စိတ်ကရွေးချယ်ထားတဲ့သူတွေပါမလာတဲ့အတွက်ဝေဖန်မှုတွေလည်းရှိနေပါတယ်မြို့နယ်စိတ်ကရွေးချယ်တဲ့ကိုယ်စလက်လောင်းတချို့ဘိုလ်ဟိုစိတ်ကနေပယ်ချတဲ့ပုံမှာရေးမြို့နယ်ဒေတာခံတူကခုလိုပြောပါတယ်
လူတို့ကိုယ်စားပြုမယ်ပေးရမယ်တခါကြတော့သူတို့ကြိုက်နေတတ်တဲ့လူတို့တို့ပေးဖြစ်နေချင်တာပေါ့လေဖြစ်ကျင်တော့ဟိုမှာကမဲထဲရွေးချယ်ပေးခိုင်းလောက်ထားပြီးတော့မှဒီမှာရောက်မှသူမျိုးပြန်ဖြစ်တော့လို့တို့တော့ဒီသာအမဲထဲတဲ့လူကြတော့သူတို့ကခံရခက်တာပေါ့ဒီတက်မှကြတော့ရွေးချယ်ခိုင်းထားတဲ့တယောက်ကလည်းသူ့ကိုဝန်မြန်တဲ့လူငယ်အားကမလဲဘူးလေသူမပါလာတဲ့ကကြတော့လူငယ်တွေကမရှင်လန်းဘူးပေါ့
အာနာယအန်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုစလဲလောင်းတထောင်ကျော်စည်ရင်းကိုပြီးခဲ့တဲ့သတင်းပတ်ထဲမှာထုတ်ပြန်ပြီးနောက်မှာပဲဂျန်နိုင်ငံရေးပါတီတွေရဲ့စည်ရင်းတွေလည်းထက်ပေါ်လာနေတာပါမွန်ညညရေးပါတီအနေနဲ့အဓိကပါတီကြီးတွေဖြစ်တဲ့ NLD ပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွေနဲ့အဓိကရှင်ပြိုင်ရလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်လာမယ့်ရွေးကောက်ပွဲမှာမွန်ညညရေးပါတီအနေနဲ့ပါတီအခြေစိုက်ရာမွန်ပြည်နယ်မှာအနိုင်ရဖို့အခွင့်အလမ်းရှိပေမဲ့တခြားဒေသတွေမှာတော့စိန်ခေါ်မှုတွေရှိနိုင်တယ်လို့လည်းမွန်လူငယ်ဖိုရမ်ကြံပေးဖွဲ့ဝင်နိုင်ညံဆိုင်ရမန်ကသုံးသပ်ပါတယ်
အခု2020မှာ2025ရဲ့အပွဲပြည့်တစ်ဖြစ်တော့ပေါ်မှာသူတို့တက္ကသိုလ်ယူပြီးတော့မှပါတီတွေကပေါင်းစည်းလာတဲ့ဟာလေကျွန်တော်ကပြည်လာလာတဲ့ပုံကောင်းပါသူတို့ရဲ့ဒေသတွေကသူတို့ပုံနိုင်မယ်လို့ကျွန်တော်မြင်တာပေါ့ဒီခြားပိုင်းတွေတက်ကြီးနေနေဆိုလို့ရှိရင်လည်းတော့ဟိုနေ့ဖြစ်မှာပေါ့နော်သူတို့ရွေးချယ်ထားတဲ့သူတို့ရဲ့ကိုယ်စားလှယ်တွေကမွန်လူတို့ရဲ့အကုန်လုံးကိုသူတို့ထောက်ခံမယ်သူတို့ရမလားခြားပိုင်းရင်းသားနေနေလည်းသူတို့ပြည်ုံနိုင်မှသာသူတို့ကိုအလားလာပုံကောင်းမယ်သူတို့ပြည်ုံနိုင်လို့ရှိရင်တော့ပိုင်းတွေတက်ကြီးနေနေအချင်းတွေသူတို့ကြည့်ရမကောင်းတော
့ဘူး။မွန်ညညရေးပါတီဟာရခိုင်မွန်မျိုးရပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းထားတဲ့ပါတီဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတွင်းကပါတီကွဲပြားမှုတွေရှိနေတဲ့အတွက်ထိုက်တဲ့ကိုယ်စားလှယ်ရေးသွဲမရရှိပဲနှစ်ပါတီပေါင်းကိုယ်စားလှယ်၄ဦးသာနိုင်ရရှိခဲ့ပါတယ်။ဒီ2020ရွေးကောက်ပွဲမှာတော့မွန်နှစ်ပါတီပေါင်းစည်းနိုင်ခဲ့ပြီးလူထုလက်ခံနိုင်တဲ့လူသစ်များစုရွေးကောက်ပွဲဝင်လာတဲ့အတွက်2020ရွေးကောက်ပွဲမှာနိုင်ချေများမယ်လို့လည်းမွန်နိုင်ငံရေးလှိလဆောက်ကြည့်သူတွေကသုံးသပ်မှုတွေရှိနေပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။ကျွန်တော်ဝင်းမင်ပါပင်လုံငင်းချေးညီလာခံမကြာခင်ကျင်းပနိုင်ရေးပြင်ဆင်တဲ့အနေနဲ့အစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဆွေးနွေးနေတာကိုနောက်တစ်ရက်ထပ်တိုးလိုက်ရပါတယ်။ဒီစက်တမအချင်းအလုပ်ဖွဲ့ညီနိုင်စည်းဝေးကိုဘာကြောင့်အခုလိုရက်ထပ်တိုးလိုက်ရတာပါလဲ။ပင်လုံညီလာခံကျင်းပနိုင်ဖို့ရက်ကိုအတိပြုနိုင်ပြီလို့အများယူဆထားတာကရောဘလို့အချိန်မှာရှိနေပါလဲဒီအကြောင်းကျွန်တော်ဝင်းမင်းကဒီဆွေးနွေးပွဲတွေမှာပါဝင်နေတဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ဒီဥက္ကဋ္ဌခွန်မြင့်ထွန်းကိုတီးတဲ့မေးမြန်းထားပါတယ်ဟုတ်ကဲ့ဦးခွန်မြင့်ထွန်းခင်ဗျာဒီလာမယ့်ရွေးကောက်ပွဲမတိုင်ခင်လှုပ်ဖို့ပြင်နေတဲ့ဒီပင်လုံငင်းချင်းညီလာခံအကျိုးအဖြစ်ပေါ့နော်အခုဒီ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားအခုလုပ်နေတဲ့ဆွေးနွေးပွဲမှာနောက်ထပ်တရက်အဖြစ်နဲ့ဒီ29ရက်နေ့ကိုပေါ့နော်ထပ်တိုးလိုက်ရတယ်လို့ကြားပါတယ်အဲ့ဒါဘာကြောင့်အဓိကအခုလို့ထပ်တိုးလိုက်ရတာလဲ
အဓိကအချက်အနေနဲ့ကတော့အခုသရုပ်ထပင်လုံးစီဝေလှုပ်ဖို့ဆိုတဲ့ကိစ္စကတော့အခြေခံအဖြစ်တော့သဘောတူညီမှုတွေတော်တော်များများလည်းရထားပြီးဖြစ်ပါတယ်ဒီညီလာခံဖြစ်ဖို့ကတော့ရာခိုင်နှုန်းတော်တော်များသွားပြီးဖြစ်ပါတယ်ဆိုနေတူပဲသရုပ်ထပင်လုံးစီဝေမှာချုပ်ဆိုမဲ့ပြည်တော်ဘုံစာချုပ်အစိပ်ပိုင်း၃နဲ့ပတ်သက်ရင်လည်းကျွန်တော်တို့သဘောတူညီမှုတွေပေါ့လေတော်တော်များကျွန်တော်ရထားပြီးဖြစ်ပါတယ်သို့တော်လည်းပဲဒီကာလမှာလုံခြုံရေးဆိုင်ရာပြည်လဲပေါင်းစည်းခြင်းဆိုတဲ့အပေါ်မှာနောက်တစ်ခါ GICN ဆုံးဖြတ်ချက် NC Accountant ဖော်မှုဆိုင်ရာညှိနှိုင်းစည်းရေး GICN အစည်းအဝေးမှာတော့ငါကျွန်တော်ဆုံးဖြတ်ခဲ့တာရှိတယ်အဲ့ဒါတော့ပြစ်ခတ်တိုက်ခိုက်မှုပူတွဲစောင့်ကြည့်ရေးကော်မတီရဲ့အစည်းအဝေးတွေနဲ့နောက်တစ်ခါနှစ်ဖက်ကြ bilateral အစည်းအဝေးတွေကိုတပြိုင်နက်တည်းလုပ်ရမယ်ဆိုတဲ့ဟာအဲ့ဒီပုံမှာတော့ကျွန်တော်တို့သူ့ဘက်ကိုယ့်ဘက်အမြင်တွေမှာတော့အနည်းငယ် ကွာတာတွေရှိနေတယ်မတူသေးတာပေါ့လေအဲ့ဒါညှိဖို့တော့လိုပါတယ်လိုသေးတဲ့ခါကျတော့မိမိတို့သက်ဆိုင်ရာအဖွဲ့အစည်းတွေကြားမှာဒါပြန်ပြီးတော့မှဆွေးနွေးညှိနှိုင်းကြပြီးတော့29ရက်နေ့ကျရင်အဲ့ဒီပုံမှာပြန်ပြီးသဘောထားပေးကြမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအခုတင့်နေတဲ့ပြဿနာလို့ပြောရမှာပေါ့နော်လူကြုံရေးဆိုင်ရာပြန်လည်ပေါင်းစည်းမှုရဲ့နောက်တစ်ခုကတော့ဒီ GMCM ရဲ့ဒီဆုံးဖြတ်ချက်ပေါ့နော်အဓိကတော့ဒီ GMC နဲ့ပတ်သက်တာအရာတွေအတွက်ကိုဘယ်လိုဖြည့်ရှင်းတင်တယ်လို့အကျံပြုတ်တယ
်။အော်အဲ့ဒါကတော့အဓိကကတော့ကျွန်တော်ကယုံကြည်မှုပေါ်မှာအခြေခံတာဖြစ်ပါတယ်။ဒါတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားကောင်းရင်ဒီကိစ္စတွေကပြောရတော့တဲ့ကိစ္စတွေမဟုတ်ဘူး။သို့တော့ကျွန်တော်တို့ကအချိန်ကာလအပြည့်ဆွေးနွေးမှုတွေကလည်းနည်းနည်းဤလာတဲ့ခါမျိုးမှာဒါတွေကဖြစ်တတ်တဲ့သဘောပါပဲ။အဲ့တော့ဒီကိစ္စရတဲ့နဲ့ပတ်သက်လို့ရှိရင်တော့မတူညီသေးတဲ့သဘောထားတွေပေါ့နော်။အခုဆိုရင်ကျွန်တော်တို့2020လုံးအစင်းနဲ့လုပ်ငန်းစဉ်တွေဆွေးနွေးတဲ့ခါမှာNC counter form ဆိုင်ရာမူပေါင်းတွေဆွေးနွေးတဲ့ခါမှာကျွန်တော်သဘောတူနိုင်တာတွေရှိတယ်မတူနိုင်သေးတာတွေရှိတယ်အဲ့တော့ကျွန်တော်ကသဘောတူနိုင်တဲ့ဟာတွေတူနိုင်တဲ့အဆင့်မှာကျွန်တော်လက်ခံပြီးတော့မတူနိုင်သေးတဲ့ဟာတွေကိုတော့2020အလွန်ကြာနဲ့ဆက်ပြီးတော့ဆွေးနွေးကြမယ်ဆိုတော့ခေါင်းစဉ်ထဲမှာထည့်ပြီးတော့ဆက်ဆွေးနွေးကြမယ်ဆိုရင်အဆင့်ပြေးနိုင်ပါတယ်2022ပဲကျွန်တော်တို့ဒါအချိန်ကာလအဖြစ်လည်းပဲဒီ GMC အစည်းအဝေးတွေဆိုလို့ရှိရင်အချိန်နည်းနည်းယူလိုက်ရမှာပေါ့ဥပမာဩဂုတ်လအတော်အတွင်းမှာပဲပြီးအောင်လုပ်တဲ့ဆိုတာခက်စက်တင်ဘာလလို့လောက်ကိုအချိန်နည်းနည်းယူပြီးတော့ဆွေးနွေးကြမယ်ဆိုရင်ဒါအဆင်ပြေသွားမယ်လို့မြင်ပါတယ
်ဟုတ်ကဲ့အဲ့တော့တူနိုင်တာတွေကိုအခုရနေသလောက်အလျှော်တင်လုပ်ပြီးတော့ဆွေးနွေးဖို့ခက်တဲ့ကိစ္စတွေတော့နောက်ကိုရွှေ့လိုက်မယ်သဘောပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့နောက်အခုဒီပင်လုံးကိုကျင်းပမယ်ရက်ပေါ့နော်အခုသဒုထအချင်းတတ်မှတ်မှုအနေထားမှာရောအတီးပြုတ်နိုင်တဲ့အနေထားကိုရောက်ပြီလား
ဒီရက်ကတော့အကြမ်းများဖြစ်တော့ဒီဩဂုတ်လဒုတိယပတ်ကိုမှန်းပြီးတော့လုပ်နေကြတယ်ရက်ပိုင်းကိုတော့အတိအကျတော့ကျွန်တော်တတ်မှတ်မှုတော့မလုပ်နိုင်သေးဘူးဒီ29ရက်နေ့မှာတော့ဒီရတ္တမအေးကိစ္စလိုမျိုးသဘောထားတွေပေါ့လေဆွေးနွေးနိုင်မယ်လို့မျှော်လင့်ပါတယ်ပြီးရင်တော့ GNCN အကျိုးညှိနှိုင်းအစည်းအဝေးရှိမယ် GNCN အစည်းအဝေးရှိမယ်အဲ့ဒီအစည်းအဝေးတွေလည်းဖြစ်သွားဖို့လိုပါတယ်အဲ့ဒီအစည်းအဝေးတွေဖြစ်သွားတဲ့ဆိုရင်တော့ဒီလကံဟိုအောင်မြင်မြင်ကျင်းပသွားမယ်လို့ယုံကြည်ထားပါတယ
်ဟုတ်ကဲ့အဲ့တော့ဆိုလိုတာကတော့ဒီညီလာခံကျင်းပမဲ့ရက်ကိုအတည်ပြုနိုင်တာတော့လာမဲ့ဒီ GNCN အစည်းအဝေးကြမှာအတည်ပြုနိုင်ပြီးတော့အခုကတော့ဒီသဘောထားတွေယူထားတဲ့သဘောပဲပေါ့နော်အခုထပ်တူထားတဲ့ရက်မှာ
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့အခုလို့သဘောထားယူအောင်ဘလို့အခက်ခဲတွေဖြစ်နေလို့လဲဒီရက်သတ်မှတ်မှုနဲ့ပတ်သက်လို့တချို့ကတော့ဒီပြည်ချိုင်းဝန်ကြီးဌာနလည်းကြေညာထားပြီးပြီပေါ့နော်ဒီ August လပဲရက်မှာလုပ်မယ်ဆိုပြီးအတိအကျတော်တော်များများကတော့အတိပြုထားပြီးပြီလို့ယူဆထားပါတယ်ဟုတ်ကဲ့ဘလို့ဖြစ်နေလို့လဲ
ဟုတ်ကဲ့သဘောတူညီချက်ဆိုတာတဲ့ကိုကျွန်တော်တို့သဘောထားစုစည်းတာပေါ့လေဘာလို့လဲဆိုတော့ကျွန်တော်အလုပ်အဖွဲ့တွေကကျွန်တော်တို့မှဒါဆွေးနွေးညှိနှိုင်းမှုသို့တော်လဲဆုံးဖြတ်ပြီးတော့အတည်ပြုတဲ့အချင်းကတော့ကျွန်တော်လုံးလို့မရဘူးပေါ့နော်ကျွန်တော်ဒီကသဘောထားစုစည်းထားတယ်ကိုမီထိုင်ရအစုဖွဲ့ကဒီမှာပြန်ပြီးတော့မှအတည်ပြုချက်တော့ပြန်ယူရမှာဖြစ်ပါ
အခုလိုအသေးစိတ်ရှင်းပြပေးတာချေးစုပါဦးခင်ဗျာထွန်းရင်ကျွန်တော်ဝင်းမင်ပ
ါရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကင်ဖွင့်တဲ့ပတ်သက်ဆွေးနွေးတဲ့ဆက်ဆွေးချက်တဲ့နဲ့ဖမ်းဆီးခံထားရသူဒေသခံတွေတိုးလာနေသလိုစစ်တပ်လှုပ်ရှားမှုတွေကြောင့်စိုးရိမ်ပြီးထွက်ပြေးတင်းချောင်နေသူတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါလက်နက်ကင်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာအေရခိုင်လက်နက်ကင်ဖွင့်တဲ့ပတ်သက်နေတယ်ဆိုတဲ့ဆွဆွေးချက်တွေနဲ့ဒေသခံတွေဖမ်းဆီးခံရတာတွေတနေ့တစ်ခြားပုံများလာနေပါတယ်။ကြောက်ဖြူမျိုးနဲ့ရင်းနိုင်တဲ့ချေးရွာကမျိုးသမီး၃ဦးကိုလည်းအေရခိုင်လက်နက်ကင်ဖွင့်တဲ့ပတ်သက်ဆက်နွယ်နေတာကိုအထောက်အထားတွေနဲ့တူဖမ်းဆီးမိတယ်လို့တပ်မတော်တရင်မှန်ပြန်ကြားရေးဖွဲ့ကဒီကနေ့ပဲတရင်ထုတ်ပြန်ထားပါတယ်။ရင်းနိုင်တဲ့ချေးရွာကမျိုးသမီး၃ဦးပါဝင်ဖမ်းဆီးထားသူ၅ဦးကိုတော့ကြောက်ဖြူမျိုးမှရေစခန်းမှာထိန်းသိမ်းထားတယ်လို့လည်းကြောက်ဖြူမျိုးနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်
။အခုကတော့ကျွန်တော်ကလူတို့ကိုဒီအကျန့်ဖက်ဥပဒေနဲ့ဖမ်းထားတယ်ဟောအမှုခွင့်ထားတယ်လို့ပြောတယ်ကြားတယ်ဒါပေမဲ့ဟိုတိတိကျကျတော့ဟိုအမှုကိုဘလုံးကမ်းနဲ့ဟိုဆွေးထားတဲ့ပညာစာကတော့တရင်တိကျတော့မရဒါပေမဲ့တရင်တွေမှာတော့ကျွန်တော်သိရတာက၅စီပုံမှန်၅စီညာဝါစင်နဲ့ကာဂျီနဲ့ဆွေးထားတယ်လို့သိရတယ်ဗျအကုန်လုံးကတော့ကျွန်တော်၈၃ရက်ခဏလာပိုင်းက၂ရက်ညကို၂ရက်ရယ်ဆိုရင်၂၂ရက်နေ့ခဏလာပိုင်းကမင်းမကြီးပုံရောက်ဆိုတဲ့ခါကျတော့အကုန်လုံး၅ရောက်ဖြစ်တာပေါ့အဲ့ဒီရန်နံကြီးရက
ဖန်စီထားသူမျိုးသမီး၃ဦးမှာတဦးဟာအဲအဖွဲ့အတွက်နေမြေစေယုံရေဟောပြောနေသူဖြစ်ပြီးနေမှာပျောက်ကြားဝတ်စုံတစုံရေးယူနေပေါင်းတစုံတို့ကိုပါတွေ့ရှိသိသိရမင်းခေကြောင့်တပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြံမျိုးသမီး၂ဦးဟာလည်းအဲအဖွဲ့အတွက်ရိုက်ခါနဲ့ဆက်ကျင်းငွေကောက်ခံပေးနေသူတွေလို့ဆွဆွေးထားတာပါ။ဒေသအတွင်းမှာစစ်တပ်ရဲ့လှုပ်ရှားမှုတွေနဲ့တူဖန်စီမှုတွေတိုးလာနေတဲ့အတွက်လည်းတချို့ဒေသခံတွေထွက်ပြေးနေကြပါတယ်။မနေ့ကလည်းကြောက်ဖြူမျိုးနဲ့လက်ခမော်ကျေးရွာမှာလုံရှင်ရဲ့တပ်ဖွဲ့ဝင်တွေကဖန်စီစစ်ဆေးတာတွေရှိတာကြောင့်ကြောက်လန့်ပြီးထွက်ပြေးနေသူတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်။
အဲ့လူတွေကဘယ်လိုဖြစ်လဲလဲဆိုတော့နောက်ဆိုရင်စိုးရိမ်ချက်ကြီးဝင်လာတယ်လေသူတို့အတွက်လုံခြုံမှုမရှိဆိုပြီးသူတို့ကလက်ခမောကခလေးတွေလေးရောက်ဖမ်းလိုက်တာနာသူတို့ကအင်မတန်ကြောက်လွန့်သွားတယ်လေမိရရဟိုဂုံးချီကိုထွက်ပြေးဂုံးချီကြောင်းကြီးကိုထွက်ပြေးလူတရာနေရာပေါ့
အဲလက်ရှိမှာတော့နားလေဒီလိုဟိုလာမလားဆိုပြီးရောတော့ရတာဆိုရင်နေရတာပေါ့နော်ဒီလိုကလည်းဟိုအင်တိုင်းမှာသူတို့ဟာလုံခြုံမှုမရှိတော့ဘူးဆိုတဲ့စိတ်မျိုးကိုရောက်တော့တာပေါ့စစ်ပေါ်စစ်ပတ်လာပြီးဆိုရင်သူတို့ကလည်းကြော်တော့ကြောက်ကြတယ
်စစ်တပ်ကဒေသခံတွေကိုစစ်စစ်မင်းမြန်မှုတွေကြောင်းလုံခြုံရေးစိုးရင်ပြီးထွက်ပြေးလာသူတွေတိုးလာနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်သာလိုတော့တဲ့အချိန်မှာဖမ်းဆီးရေးယူတာတွေတိုးလာနေတဲ့ပေါ်စိုးရင်တယ်လို့လည်းပြောပါတယ
်ခုတ်ပုံစံမျိုးကကျွန်တော်တို့ကြောက်ပြမျိုးနေတခုလုံးရမ်းမျိုးမျိုးနေထိအော်ကျွန်တော်တို့ကြည့်ရတဲ့ကဝင်ရောက်စစ်စစ်ဓာတ်တွေဖမ်းဆီးတာတွေရှိနေတဲ့ခါကျတော့အော်မြန်မာတမ်းတူကလာရင်စနေနေ့တူကထက်ပြည့်တဲ့တူများနေတယ်။အဲအဲ့ဒီရေနံတင်ကျွာဆိုရင်လည်းအဲ့ဒီကျွာမှာလူတွေကတော်တော်လေးကိုလူငယ်လူလတ်တိုင်းဆိုတော်တော်လေးကိုမရှိတဲ့လောက်ချသွားပြီ။နောက်လေဒီကျွန်တော်တို့မင်းတို့ကဆိုလက်ကမောကဆိုရင်ကျွာမှာချစ်တဲ့လူတွေအကုန်လုံးပြေးလာတယ်ဆိုပြီးပြင်းတင်လာ။ကတ်တူရေတော့အဲ့ဒီဘက်မှာလည်းညာကလူတွေထွက်ပြေးလို့ဒီမြို့ပေါ်ရောက်လာတဲ့လူတွေရှိတယ်။ဆက်တဲ့ခါကျတော့ဒီရေကောက်ကွင်းမှာငါကပြည်သူတွေကဟိုနေထိုင်တဲ့အားစိုက်နေရမယ့်အချိန်မှာမှဒီလိုဖမ်းဆီးမှုတွေပြလာတယ်ဖမ်းဆီးမှုတွေပြလာတဲ့အခါကျတော့လူတွေထွက်ပြေးရမယ့်အချိန်မျိုးဖြစ်နေတယ်ဆိုတာကတော့မဖြစ်ပြဘူးလို့မြင်တယ
်ရခိုင်ပြည်နယ်မှာတမ်တော်နဲ့အဲရခိုင်လက်နက်ကိုင်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အများဒေသခံတွေဖမ်းဆီးခံရတာတွေထိခိုက်တေချေတာတွေအပြင်အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်လက်နက်ကိုင်ပဏိပခတ်တွေကြားရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှေးပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတာကြောင့်အရသားတွေပုံပြီးထိခိုက်စေပြီးဥပဒေနဲ့လည်းဆိုင်ကျင်နေတာကြောင့်မြန်မာအစိုးရအနေနဲ့အင်တာနက်လိုင်းတွေကိုရှက်ရှင်းပြန်ဖွင့်ပေးဖို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးတစ်ခုဖြစ်တဲ့ HRW ကလည်းတိုက်တွန်းထားပါတယ်ကျွန်တော်တန်းနိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ
COVID-19 ကပ်ရောဂါကာလစားဝတ်နေရေးအတွက်အခက်အခဲရှိနေကြတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်ဒုတိယအကြိမ်ထောက်ပံ့ကြေးတွေစပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ COVID-19 ကပ်ရောဂါအကျပ်တဲ့ကာလမှာပုံမှန်ဝင်ငွေမရှိဘဲစားဝတ်နေရေးအခက်အခဲတွေ့နေကြတဲ့အခြေခံလူဒန်းစားတွေကိုတအိမ်ထောင်ကိုငွေကျပ်2000နှုန်းနဲ့ဒုတိယအကြိမ်ထောက်ပံ့ပေးနေတာဖြစ်ပါတယ်။ပထမတစ်ကြိမ်အကူအညီအဖြစ်ထောက်ပံ့ရိတ်ခါပေးခဲ့တဲ့အိမ်ထောင်စုပေါင်း4သန်းလောက်အပြင်ပထမတစ်ကြိမ်စီရင်ထဲမှာမပါခဲ့သူတွေကိုပါထောက်ပံ့ပေးနေတာပါ။အခြေခံလူဒန်းစားတွေအများအပြားနေထိုင်တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အနောက်ပိုင်းမှာအိမ်ထောင်စုပေါင်း 46,000 ကျော်ကိုဒုတိယအကြိမ်အကူအညီပေးနေတဲ့အခြေအနေကိုတော့လှိုင်သာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကအခုလိုပြောပါဗျာ။
ကျွန်တော်တို့ပထမဦးဆုံးဟိုတချံကာလတုန်းကပစ္စည်း၅မျိုးပေါ့။စံစီစာဖြတ်တော်ပေးပေါ့။အဲ့ဒီဥစ္စာရဲ့အိမ်မုံမှာအကြောင်းမျိုးမျိုးကြောင့်ချိန်ခဲ့တဲ့သူတွေကိုတော့ပြီးခဲ့တဲ့ဇွန်လမှာ1000ငွေထောက်ပံ့နေဗျာ။အဲ့ဒီဥစ္စာတွေကိုပဲနှစ်ခုလုံးနှစ်မျိုးစလုံးကိုပေါင်းပြီးတော့ခုတစ်ခါထပ်မံသူတရားအချိန်ပေါ့အပေါင်းလုံးလက်ဝဲရောက်ပေးရပါခင်ဗျအဲ့တော့ရက်ွက်တွေခွဲဝေပြီးတော့သူချင်းနဲ့သူအဲ့ဒါလေးပေးတတ်တယ်ဟုတ်ကဲ့
ဒုတိယတစ်ကြိမ်ထောက်ပံ့မှုအစီအစဉ်တွေစတင်နေပြီဖြစ်တဲ့ကရင်ပြည်နယ်မြဝတီခရိုင်မှာတော့ထောက်ပံ့ငွေပေးခဲ့တဲ့အိမ်ထောင်စုပေါင်း 35,000 ကျော်ရှိခဲ့တယ်လို့ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်ပထမတစ်ကြိမ်မှာတော့ထောက်ပံ့ရိတ်ခါ၅မျိုးပေးခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့ငွေသားထောက်ပံ့ပေးတဲ့အတွက်အကူအညီရတဲ့သူတွေအနေနဲ့ပိုပြီးအဆင်ပြေနိုင်တယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပါဗျာ။
တချို့ကြတာဒီလိုရှိတာပေါ့ကျွန်တော်တို့ကတော့တန်ပေါ့တန်တော့အများစုစားတဲ့တန်ပေါ့တန်မာကိုကျွန်တော်ပေးတာပေါ့တချို့ကြတာဒီတန်မာကတော့ဟိုအခြေခံလူသားဆိုမဲ့သူကတန်နဲ့အဓိကထားပေးတယ်လို့သူကသမင်းကိုအဓိကထားတော့ဆိုပေါ်ဆောင်မှတားတာအဲ့လိုပါမကြတဲ့ခက်ခဲရှိတာပေါ့အခုလိုငွေသားပေးတာတော့အတော့မတည့်တဲ့အောင်ပြီးပို့ပြီးတော့လက်တွေ့ဆန်တော့
ထောက်ပံ့ငွေကိုတော့တက်ဆိုင်ရမြို့နယ်အုပ်ချုပ်ရေးမှူးယာအိမ်မှူးဆဲအိမ်မှူးတွေကနေတဆင့်ကိုဗစ်ကပ်ရောဂါကာလမှာတတ်မှတ်စီမင်းစည်းကမ်းတွေနဲ့အညီပေးနေတာဖြစ်တယ်လို့ဦးတည်စာအောင်ကဆိုပါတယ်အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ပေးနေတာတွေရှိသလိုစေတနာရှင်တွေကလည်းကူညီလူဒန်းတာတွေရှိပါတယ်ကပ်ရောဂါကာလမှာပုံမှန်ဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြရတဲ့ပြန်ကျစေတဲ့အငှားရင်မောင်းကြပန်းလုတ်သားရေလုတ်သားအလုတ်ကျန်းသမားခြံလုတ်သားပုဂ္ဂလိကလုပ်ငန်းတွေမှာလောက်ကင်နေတဲ့နေစာဒါမှမဟုတ်ယာယီဝင်နဲ့အခြားပုံမှန်ဝင်ငွေမရှိတဲ့အလုတ်သမားတွေနဲ့အလုတ်လက်မဲ့ဖြစ်နေတဲ့သူတွေကိုအခြေခံလူဒန်းစားတွေအဖြစ်သတ်မှတ်ပြီးတော့အစိုးရကထောက်ပံ့ပေးနေတာပါတချိန်တည်းမှာပဲကက်ယောဂာနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထပ်ပြေးနေကြရတဲ့သူတွေအသက်နှစ်နှစ်အောက်ကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တက်ကြီးရွယ်အိုးတွေကိုလည်းအစိုးရနဲ့နိုင်ငံတကာအသိုင်းအဝိုင်းကထောက်ပံ့ကူညီနေပါတယ်ရှင်ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
တပုန်နေနေနဲ့ခင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါဗျ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြဖို့အချိန်ရောက်ပါပြီ။ဂ ကျမအင်ဂျင်နိုင်ပါ။မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်အကြမ်းဖက်တားဆီးကာကွယ်ရေးဥပဒေဟာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအကာအကွယ်ပေးရေးမျှော်လင့်ချက်ကင်းဝေးစေကြောင်းကောင်းစဉ်နဲ့ IBS News မှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာနှစ်အတန်ကြာကလေးကရေးဆွဲလာခဲ့တဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုကာကွယ်ရေးဥပဒေမူကြမ်းမှာဖော်ပြထားတဲ့အတင်းအဓမ္မပြုကျင့်မှုနဲ့ပတ်သက်လို့အတိတ်ပဲဖွင့်ဆိုချက်လိင်တူချင်းချစ်သူတွေလိင်အင်ကပြောင်းထားသူတွေနဲ့ပတ်သက်လို့ပြဋ္ဌာန်းသတ်မှတ်ချက်တွေမှာပြည့်စုံရှင်းလင်းမှုမရှိတဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်မကင်းဖြစ်နေကြပါတယ်။အဲ့ဒီအပြည့်အသက်ဥပဒေမူကြမ်းကိုလွတ်တော်မှာမကြသေးခင်ကဆွေးနွေးခဲ့တာပါ။ဒီဥပဒေမူကြမ်းနဲ့ပတ်သက်လို့ကျမဒန်းတူရေးအဓိကထားတဲ့နိုင်ငံတကာလူခွင့်ရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေပြုအဖွဲ့ဖြစ်တဲ့Global Justice Center ကအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကိုဖြေရှင်းဖို့ဒီဥပဒေဟာပြည့်စုံမှုမရှိကြောင်းထောက်ပြထားပါတယ်။ဒီအဖွဲ့ရဲ့အဆိုအရဥပဒေကြမ်းမှာအသုံးပြုထားတဲ့ပြဋ္ဌာန်းချက်တွေဟာဗြိတိသျှကိုလိုနီခေတ်1861ခုနှစ်ကတည်းကမြန်မာနိုင်ငံမှာပြဋ္ဌာန်းခဲ့တဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေကနေယူထားတာဖြစ်ပြီးအာဓမ္မပြုကျင့်မှုကိုအမျိုးသားတွေသာကျူးလွန်တဲ့အကြမ်းဖက်မှုအဖြစ်သတ်မှတ်တာ။အာဓမ္မပြုကျင့်မှုဆိုတဲ့အသုံးနှုန်းဟာလိင်အင်္ဂါထိုးဖောက်ဝင်ရောက်မှုသာဖြစ်တယ်လို့အတိတ်ပဲဖွင့်ထားတယ်လို့ဆိုပါတယ်။ဒီနေရာမှာလင်မယားချင်းအလိုမတူတဲ့အချိန်အတင်းအာဓမ္မဆက်ဆံတာကိုအဲ့ဒီပြဋ္ဌာန်းချက်ထဲမှာထည့်မထားဘူးလို့ထောက်ပြထားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလုံခြုံရေးကောင်စီမှပြုလုပ်ခဲ့တဲ့ပဋိပက္ခဖြစ်နေတဲ့နေရာတွေကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအကြောင်းတကက်ဖွင့်ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးခဲ့ပြီးတိုင်းရင်းသူအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လိမ်အကြမ်းဖက်မှုကိုလက်နက်တပွဲအသုံးချနေစေဖြစ်တယ်လို့မြမလူခွင့်ရေးလှုပ်ရှားနေတဲ့ Progressive Voice အဖွဲ့ကပြောဆိုခဲ့ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးကြကိုနှာစင်ရပါမယ်။2020ရွေးကောက်ပွဲအတွက်လက်ရှိအနာရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပြန်ပါပြီးကိုယ်စားလှယ်လောင်းအစ်က20ရာခိုင်နှုန်းလောက်ပဲပါတာကြောင့်အပြောင်းအလဲသိဖြစ်လာမှာမဟုတ်ဘူးဆိုပြီးဝေမကြသူတွေရှိပါတယ်။ဒီအမြင်ကဘယ်လောက်မှန်ပါသလဲ။လူလူမျောလင့်တောင်းတနေတဲ့စစ်မှန်တဲ့အပြောင်းအလဲမျိုးဖြစ်လာဖို့ဒီအချက်ကအဓိကကြပါသလား။တခြားထက်သွင်းစဉ်းစားစရာဘယ်လိုအချက်တွေရှိပါသေးတယ်။စသည်အားဖြင့်အခုဆွေးနွေးကမှနားဆင်ကြရပါမယ်။မြမအရေးလေးလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရီသူတို့ပါဝင်ဆွေးနွေးထားကြပါမယ်ခင်ဗျာ။ဒီမော်ဒန်ရဲ့ဦးစည်သူ VOV အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
အဲမင်္ဂလာပါကိုကျော်တော်သိ
မင်္ဂလာပါဗျ
ဟုတ်ကဲ့ခင်ဗျာဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းစည်းရုံးတွေထွက်လာပါတယ်အဲ့ဒီမှာလူတွေကမျှော်လင့်ထားကြတာကလူသစ်တော်တော်များများပါလာမလားလို့မျှော်လင့်ထားကြတာကနေပြီးတော့လူသစ်က20ရာခိုင်နှုန်းပတ်ဝန်းကျင်ပါပြီးတော့လက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပတ်ဝန်းကျင်ပြန်ပါလာပါတယ်အဲ့ဒီအပေါ်မှာဝေမကြတဲ့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားရပါတယ်ဆိုတော့ပထမဦးဆုံးဆရာဦးတင်မောင်တန်းခင်ဗျာဒီလိုလက်ရှိလွတ်တော်ကိုယ်စားလှယ်80ရာခိုင်နှုန်းလူသစ်က20ရာခိုင်နှုန်းနဲ့ပဲရွေးချယ်တဲ့အပေါ်မှာဆရာအမြင်ပထမဦးဆုံးသိပြစီခင်ဗျာ
အပြောင်းလဲနဲ့လူသစ်လူကောင်ရွေးတာလည်းတော့မဆိုင်လောက်ဘူးလို့ကျွန်တော်ထင်တယ်အဓိကဆက်ဆက်တဲ့အချက်ကတော့သင်ယူနိုင်မှုသင်ယူနိုင်စွမ်းရည်ဖြစ်လိမ့်မယ်ထင်တယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်းဒီကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ရဖို့ရှင်းလင်းပြောကြားချက်မှာဒေါက်ဆန်းစုကြည်ကသင်ယူမှုအရေးကြီးတဲ့အကြောင်းပြောတော်တာတွေ့ရတယ်ဆိုတော့ဘလောက်တိသင်ယူနိုင်စွမ်းရည်ရှိမလဲဆိုတဲ့အပေါ်မှာပဲမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့နော်အဲ့ဒီသင်ယူနိုင်စွမ်းရှိတယ်ပြီးရင်အကောင့်တွေဖော်နိုင်စွမ်းရှိတယ်ပေါ့ဒီနှစ်ချက်ကအရေးကြီးမယ်လို့ထင်တယ်လူကောင်းလူသစ်ထက်ပေါ့
ဟုတ်ကဲ့ကိုစေရသူကရောခုနလို80 20ရွေးချယ်ထားတဲ့အပေါ်မှာကိုစေသူဘဝင်ကြလား
ကျွန်တော်ကတော့ဟိုမှန်မှန်တော့ဟိုလောက်ပေါ့ရ70 30လောက်ဆိုရင်တော့ပိုများကောင်းမလားဆိုရင်ကိုကတော့ပါတီပြင်ဘက်ကလူတယောက်အနေနဲ့ပါတီထဲကအခြေအနေကိုမသိဘဲနဲ့တော့ကျွန်တော်ကတော့စဉ်းစားမိတာပေါ့နော် ဆိုတော့ဟိုလူတော်များများကြတော့လဲတော့မျက်နှာတဲ့တူအဲ့တဲ့တူကိုညင်ကျင်နေနဲ့တူပါတယ်အဲ့ခါကျတော့အခုလိုမျိုး70 20ကျတော့ဟိုနည်းတယ်လို့ထင်တဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကတော့ဒေါန်ဆန်းစုကြည်ကတော့ကျွန်တော်ထင်တော့ဒီကောင်က2020ကလည်းတော့အရေးကြီးတဲ့အချိုးပွေဖြစ်တဲ့အတွက်သူကတီတီပြီးသားလူတွေနဲ့ပဲဆက်ပြီးတော့အများစုခြိတက်ချင်တဲ့သဘောလို့တော့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒါတစ်ခုပေါ့ဟိုနောက်တစ်ခုကကျတော့ဟိုအဲ့ဒီ80 20ထဲမှာလဲကျွန်တော်တို့ကဒါကတော့80 20ဆိုတာကတော့ဟို quantitative ပေါ့လीဟိုကိန်းဂဏန်းအနေနဲ့ပဲကျွန်တော်တို့ကပြောတာပေါ့လीဒါပေမဲ့အထဲထဲမှာ qualitative ပေါ့ဟိုအရေးသွေးရဘယ်လိုပြောင်းသွားလဲပေါ့နော်အဲ့ဒီအစ်စ်တွေကဟိုဘယ်လိုလူမျိုးတွေလဲအဟောင်းတွေကရောဘယ်လိုလူမျိုးတွေလဲအဲ့ဒါကတော့နောက်တစ်ဆင့်တော့ထပ်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်လို့ထင်တယ်နော
်ဟုတ်ကဲ့ဒီလူသစ်နဲတဲ့အပေါ်မှာကျွန်တော်နားလေတာပေါ့နော်ဝေဖန်တဲ့လူတွေရဲ့အမြင်ပါလဲဆိုတော့ဒီပြီးခဲ့တဲ့9နှစ်တာကာလမှာဒီလက်ရှိလွတ်တော်ရဲ့စွမ်းဆောင်မှုအပေါ်ပေါ့လက်ရှိလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်မှုအပေါ်မှာဘဝမကြလို့ဟလာနောက်ထပ်လက်စလက်နာပူထက်မဲ့လူသစ်တွေကိုမျောလင့်နေလို့ကျွန်တော်အဲ့လိုနားလေတယ်ဆိုတော့ဇော်တမုံသန်းအနေနဲ့ကဟလာပြီးခဲ့တဲ့9နှစ်လွတ်တော်သက်တမ်းမှာလွတ်တော်ရဲ့စွမ်းဆောင်ကြီးတွတ်တော်ကုစရီရဲ့စွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲ
အဲပြီးခဲ့တဲ့သက်တမ်းမှာအကြည့်လို့ရှိရင်တော့ကျွန်တော်တို့ရေပူရအားဖြင့်လွတ်တော်တွေဟာအဲဆွေရပေါ်မှာဝေဖန်တာနေတယ်ဆိုပြီးတော့တော်တော်များများဝေဖန်ကြတယ်အထူးသဖြင့်မီဒီယာကနေသုံးသက်တဲ့တွေကအဲ့ဒီလိုပြောကြတာရှိတယ်ဒါပေမဲ့ဟိုလွတ်တော်အပူကြီးထိရောက်စေခြင်းလေဆိုတော့ကလည်းကျွန်တော်တို့တိုင်းပြည်ကိုပြောင်းသွားစေခြင်းလို့ပေါ့နော်ပြောင်းသွားစေခြင်းလေဆိုတဲ့အခါကျပထမဆုံးအခြေခံကလူသစ်ပဲပြည်ပြည်လူဟောင်းပဲဖြစ်ဖြစ်လက်ရှိစနစ်ကိုနားလည်ဖို့လိုတယ်ပြီးရင်ကိုရွေးချင်တဲ့စနစ်ကိုနားလည်ဖို့ကိုရွေးချင်တဲ့စနစ်ဆိုလို့ရှိရင်2015 NLD ရဲ့တင်ပြချက်မှာဖော်ပြထားပြီးသားဖြစ်တယ်ဘလို့ဆိုရမျိုးတည်ထောင်နေတာလဲဆိုရင်တန့်ရှင်းဖြစ်လက်ပြီးတော့ထီရောက်တဲ့အစိုးရကိုသူကထူထောင်တယ်လို့ထူထောင်ခြင်းတယ်လို့သူကပြောထားပြီးသားဖြစ်တယ်ဆိုတော့ဒါဖြင့်တန်ရှင်းထီရောက်ချစ်လက်တဲ့အစိုးရဘာလဲအဲ့ဒီမှာလိုအပ်တဲ့စနစ်တရားဘာလဲဘာလို့ကိုလောက်အောင်မှာလဲဆိုတဲ့ကိစ္စမှာတော့ပြီးခဲ့တဲ့အစိုးရတစ်ချက်မှာလည်းစိန်ခေါ်ချက်ရှိနေတယ်လို့ထင်တယ်ရှင်းရှင်းလင်းလင်းဖွင့်ဆိုသတ်မှတ်ထားတာမရှိဘူးဖွင့်ဆိုသတ်မှတ်ထားတာမရှိတဲ့အတွက်ကြောင့်မို့လို့လဲကျွန်တော်တို့ဝေးပါမယ်ဆိုရင်တင့်တမားဆိုတဲ့မိခွန်းတစ်ခုရှိလာတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီလိုစနစ်တွေကဘလို့စနစ်တွေနဲ့နိုင်ငံတွေကပေါ်ဆောင်ရမလဲဆိုတော့ခုလိလာဖတ်ရှုတဲ့လူဒါတော်တော်လေးနည်းတော်တော်လေးနည်းတယ်ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထံမှာမဟုတ်ဘူးအပြင်းမှာလည်းနည်းပါတယ်နော်အဲ့တော့စိန်ခေါ်ချက်ကကိုရွေးမယ်စနစ်တနည်းပြောလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က2015ဒီကောက်ပွဲကြီးညာစရမ်းမှာဖော်ပြခဲ့တဲ့တန်ရှင်းချစ်လက်ထိရောက်တဲ့အစိုးရကိုဘယ်လိုထူထောင်မလဲ။ဒါကတော့ကျက်ပါပဲ
။ကိုစီသူကိုစီသူရောပြီးခဲ့တဲ့လွတ်တော်တတန်း9နှစ်မဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစီသူဘယ်လိုသဘောရလဲ။
ကျွန်တော်ကတော့ဒီတဲ့ပိုကောင်းအောင်လုပ်လို့ရတယ်လို့မြင်တယ်ပေါ့နော်။ဟိုဘာလို့လဲဆိုတဲ့အခါကျတော့ဟိုကျွန်တော်မြင်တာတော့လေဟိုလွတ်တော်ကဟိုအစိုးရအဖွဲ့ဖွဲ့နိုင်မှုရွေးပေးတဲ့အဖွဲ့အနေနဲ့အဓိကအပြင်ဟိုတုံးလိုက်တယ်လို့ကျွန်တော်တို့မြင်တာပေါ့နော်အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကကျတော့ဟိုလွတ်တော်တဲမှာကကျတော့ဟိုဘယ်လိုပြောရမလဲလှုပ်ရှားမှုကတော့အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အထက်ထဲမှာလည်းဟိုလုံနိုင်ကြိုင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်လည်းအားကြီးတော့ပေါ်လာပါတယ်အတန်ကကြားနေတာကတော့တချို့ပြည်နယ်တို့တိုင်းဒေသကြီးလွတ်တော်တို့ဘာလို့မှဆိုရင်တော့အတန်ကြာတာနဲ့ပေါ့နော်ပြည်အောင်စုလွတ်တော်တွေမှာတော့နည်းနည်းလှုပ်တဲ့လူရှိတယ်ရန်ကုန်တို့ရန်ကုန်လွတ်တော်မှာဆိုလည်းဘာပဲပြောလှုပ်တဲ့လူတွေကျွန်တော်ရှိတယ်ဘုံပြည်နယ်လိုဟာမျိုးမှလည်းရှိတယ်ကျန်တဲ့နေရာတွေကတော့ဟိုသတင်းမီဒီယာကမပေါ်ပြတာတော့တော့တောင်းတော့လကောင်းဒါမှမဟုတ်ပဲနဲ့လည်းသူဟာသူကိုငြိမ်းတာတော့လကောင်းငြိမ်းတယ်လို့တော့ကျွန်တော်တို့တုံ့တက်ရတယ်ပေါ့နော်အခုရှိတာကတော့ဘာလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကဒီတဲ့ပုံပြီးစွန့်ပြနိုင်မှုဆိုတာကတော့သူတို့ရဲ့အခံနဲ့လဲဆိုင်တယ်နောက်တစ်ခုကတော့သူတို့ကို support လုပ်တဲ့ team ပေါ့နော်ဒီသမရဦးသိန်းစိန်လက်ထက်ကလည်းဒီတိုင်းပဲနောက်ပြီးတဲ့ခါကျတော့ဒီဘက်ဒေါန်ဆန်းစုကြည်လက်ထက်မှာကျတော့လည်းဒီလွတ်တော်ကိုယ်စားလှယ်တွေကို support လုပ်တဲ့အားကတော့အားနေတယ်ဒါကကျတော့လည်းဘန္ဓာရေးအခြေအနေကြောင့်လည်းကျွန်တော်တို့ဖြစ်နိုင်တာသွားတွေ့ရတယ်ဆိုတဲ့ခါကျတော့ ဟိုလူတွေရဲ့အခန့်ကြောင့်လားဒါမှမဟုတ်ပဲနဲ့လေသူတို့ကို support ပေးနိုင်တဲ့ mechanism ပေါ့နော်ဒီရန်တရားကအားနေတာလားပေါ့နော်အဲ့ဒါလေကျွန်တော်တို့အဖြေရှာဖို့လိုတယ်နောက်ဆုံးတစ်ခုကတော့ဗာလဲဆိုတော့ဒါကကျွန်တော်တို့လွတ်တော်နဲ့အစိုးရဆိုတဲ့ကောင်ပါအစိုးရထဲမှာကျတော့ကောင်စန်းစုကြည်ကထိုင်နေတာဟုတ်သူကတော့တကယ်ဒီပြည်နိုင်ငံကလူများစုကလည်းလေးစားရတဲ့ပုံစံဖြစ်တဲ့ဒီပမှာကြည်ရဲမှာတကယ်ကြော်ကြားတဲ့ပုံစံဖြစ်တဲ့အခါကျတော့ပါတီရင်းကလူတွေကဒီတွတ်တော်ကလူတွေရပဲဒီကို့ကောင်းဆောင်ကိုပြန်ပြီးတော့ထောက်ပြရတဲ့သဘောမျိုးပေါ့နော်ဒါရိုက်ထောက်ပြရတာမဟုတ်ပေမဲ့သူပူဇော်ပြုတဲ့အစိုးရကိုထောက်ပြဖို့ပါညာကျတော့ခက်များခက်နေသလားအဲ့ဒါမျိုးဆိုရင်တော့ဒါကလွတ်တော်ကိုယ်စားလှယ်တွေရဲ့အခံတို့သူတို့ support လုပ်ထားတဲ့ဟိုထောက်ပံ့မှုတွေပါတော့ねမဆိုင်ပဲねဘာလို့ပြောဟိုရှိန်နေတယ်ဆိုရဲဟာမျိုးကြောင့်များလားပေါ့เน
าะဟောပြီးခဲ့တဲ့လွတ်တော်တဒန်လွတ်တော်တဒန်မှာ ਨੇ ပတ်သက်ရင်လွတ်တော်ကုစလေတွေလွတ်တော်ရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်အဓိကအနောက်ဆုံးပြောကြတာကတော့ check and balance ပေါ့ဆိုရဟိုစောင့်ကြည့်မယ်ဝေဖန်မယ်ထောက်ပြမယ်လမ်းတည့်ပေးမယ်ဆိုတဲ့လှုပ်ဆောင်ချက်မျိုးအားနေတယ်လို့အများစုကဝေဖန်ကြတာကျွန်တော်တို့တွေ့ရတယ်လीနောက်ပြီးတော့ဆရာဦးမောင်တန်ဗမာပြည်မှာလက်ရှိကဟလာအိုးချိုရေးပိုင်းကနေပြီးတော့အပြောင်းလဲကိုအဓိကတွန်းနေတာကျွန်တော်တို့တွေ့ရတယ်လွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းတာတယ်အုတ်ချိုရေးပိုင်းကလိုချင်တာကိုလွတ်တော်ကလိုက်လုပေးတဲ့ပုံမျိုးပဲတွေ့ရပြီးတော့လွတ်တော်ကဥဆောင်နေတဲ့ပုံမျိုးမတွေ့ရဘူးဆိုတော့တကယ်တကယ်ရောလွတ်တော်မှလူသေးပဲများများလူကောင်းပဲများများဟလာ check and balance မလုပ်နိုင်ဘူးအစိုးရကသူကလမ်းမတည့်ပြနိုင်ဘူးစောင့်ကြကြည့်ရှုတာအားနေမယ်ဆိုရင်လွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းဖို့ဆိုတာကဘယ်ဖြစ်နိုင်ပါ့မလဲခင်ဗျာ
လွတ်တော်အမတ်တယောက်လွတ်တော်ရဲ့အခမ်းအနားဟုတ်တယ်မူဝါဒကိုဒီမူဝါဒကိုဆောင်ရွက်မယ်လို့အစိုးရကပြောထားတာကိုဆောင်ရွက်လားမဆောင်ရွက်လားဆိုတော့ကျွန်တော်တို့ကြီးကြပ်ထောက်ပြဝေဖန်သုံးသပ်တဲ့အလုပ်ကိုတော့လုပ်ရမယ်။ဒါပေမဲ့နော်ကျွန်တော်တို့ကဆက်ဆက်အခြေအနေကိုပြန်တော့ကြည့်ဖို့တူတယ်ဗမာမြန်မာနိုင်ငံအနေထား။ဒါကမျိုးသားဒီမိုကရေစီအဖွဲ့ချုပ်မို့လို့ဒေါအောင်ဆန်းစုကြည်မို့လို့ကျွန်တော်ကအကွယ်ပြောဆိုနေတာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတဲ့ကိုဝင်လာရတာ2015ပထမအဦးဆုံးအရက်သားတွေကစပြီးဝင်လာအဲ့တော့အုတ်ချုပ်ရေးသဘောကိုစပြီးတော့လက်တွေ့ကြကြထိတွေ့ရတာဒီတော့ဘယ်သူပဲတက်လာတက်လာမြို့သားဒီမိုကရေစီဖွဲ့ချုပ်ကြုံတွေ့ကြရတဲ့အခက်အခဲမျိုးကြုံတွေ့မှာเนาะအဲ့ဒီအခါမှာဒီအစိုးရအဖွဲ့တွေကလုပ်တဲ့ခေါင်းဆောင်တွေကเนาะကျွန်တော်တို့ကိုခင်ဗျားတို့ဝေဖန်သုံးတက်တဲ့အခါမှာသူတို့ရဲ့အခက်အခဲတွေပြင်းမှာသူတို့ချင်းညွှန်ပြောရတာရှိကောင်းလည်းရှိတယ်
ဟုတ်ကဲ့
နော်ဒီလိုအချိန်မျိုးမှာခုနကကြော်ကြော်သိမ့်ပြီးတဲ့နော်ကျွန်တော် oversight လုပ်ရတဲ့ခါကအားနည်းသွားဒါကြည့်ရင်အရင်အစိုးရတော့ဟောအရင်အစိုးရကြတော့ကျွန်တော်သိခဲ့တဲ့ဟာတခုပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2017ကနေ15 ठी 16 ठी ပေါ့နော်9နှစ်တာချိန်မှငင်းဆိုတာကိုမလွှဲခင်နေရဆွဲခဲ့တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကိုတိုင်းကလွတ်တော်တွေကိုရောက်ဝင်ကြီးတယ်ရတကယ်အကောင့်တွေပေါ်ပြီဆိုတော့အဲ့ဒါကိုပြန်ပြီးကန့်ကွက်တယ်အဲ့ဒီဆွဲခဲ့တဲ့လူတွေကပဲပြန်ပြီးကန့်ကွက်တယ်နော်အဲ့တော့ဘာဖြစ်လာလဲပါတီနှစ်ခုရဲ့အားပြိုင်မှုဇယိုင်းလက္ခဏာကိုတွားတွေ့ရ
ဟုတ်ကဲ့
နော်အဲ့ဒါအာနာအားပြိုင်မှုမှာပြီးခဲ့တဲ့အစိုးရလက်ထက်မှာပုံပြီးရှိပြီးတော့အဲ့ဒီအစိုးရလက်ထက်မှာအာနာအားပြိုင်မှုမရှိဘာလို့လဲပါတီနှစ်ခုကအာနာရဲ့အတိုင်းစားကိုအခြေခံတဲ့နေရာမှာပွာသွားလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ
်
။လူတွေကလည်းအာနာရဲ့အတိုင်းစားကိုလိုချင်တဲ့အခြေခံတဲ့ကိစ္စမှာပွာသွားကြတယ်လို့ကျွန်တော်ကဒီလိုပဲထင်
တယ်
။ဒါကြောင့်အိတ်ကွာချက်ဖြစ်တယ်လို့ကျွန်တော်
ထင်။ဟုတ်ကဲ့ကိုစေသူရောဒီလွတ်တော်ကအပြောင်းလဲကိုတွန်းနေတာမဟုတ်ဘဲနဲ့အစိုးရကပဲအုပ်ချုပ်ရေးဘိုင်းကပဲအဓိကတွန်းနေတဲ့အခါကျတော့လွတ်တော်ဘိုင်းကလည်းပဲပို့ပြီးတော့အပြောင်းလဲကိုတွန်းတင်နေဆိုတဲ့အပေါ်မှာဘယ်လိုသဘောရလဲ။
အဲ့ဒါကတော့ဟိုကျွန်တော်အနေနဲ့ကတော့ဟိုဘယ်သူကဥဆောင်တယ်ဆိုတာတဲ့ပေါ့လေဟိုအခုလုံးကတော့ကျွန်တော်တို့တွန်းနိုင်ရင်တော့ပိုကောင်းတယ်ဘာလို့လဲဆိုတော့အစိုးရဘက်မှလည်းတကယ်တမ်းတော့လောက်စရာတွေကကျွန်တော်တို့ကအများကြီးရှိတယ်ပြီးတဲ့ခါကျတော့အခုဘာပြောပြောဒါဟို2008ကမပြည့်စုံဘူးပဲပြောပေမဲ့အခုဟာကတော့ဟိုတိုင်းဒေသကြီးလိုက်ဟိုပြည်နယ်လိုက်အစိုးရအဖွဲ့တွေမှာဆိုရင်ဒါသက်ဆိုင်ရာခေါင်းဆောင်ရဲ့စွမ်းဆောင်မှုလိုက်တာကဟိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်ရဲ့စွမ်းဆောင်မှုကပြတ်သွားတာပါနော်။ဘာပြောရလတ်ထွက်တာတွေဘာတွေကလည်းတချို့တိုင်းနယ်ပြည်နယ်တွေဆိုကျွန်တော်တို့မြင်နေရတယ်။ပြီးတော့ကိုဗစ်ကိစ္စမျိုးမှာဆိုရင်တနေရာနဲ့တနေရာကကျွန်တော်တို့ဟိုကိုယ့်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့သက်ဆိုင်ရာကောင်းဆောင်ရဲ့အကဲဖြတ်မှုပေါ်မူတည်ပြီးတော့ဒါကာဖျူးချိန်ပေါ့ဗျာ။ပြင်ညမထွက်ရတဲ့အချိန်တတ်မှတ်တာဘာညာဆိုတာကျွန်တော်ကွာသွားတာကျွန်တော်တို့ကတွေ့ရတယ်။တွေ့ရတဲ့အခါကျတော့ဟိုအစိုးရဘက်ကလည်းတကယ်ကတော့တွန်းမှုတော့လိုတယ်။ဒါပေမဲ့တော်တော်တွေကတော့မလုပ်ဖို့လိုလဲဆိုတော့ ဆိုရကဟာမသွားရအောင်ပြီးတဲ့ခါကျတော့ဟိုကိုးချိန်မှလို့ခေါ်တဲ့ဒီကိုပဲအကုန်လုံးစဉ်းစားပြီးတဲ့ခါကျတော့ဆုံးဖြတ်နေတဲ့ခါကျတော့ไอเดียမျိုးစုံမထွက်လာပဲနဲ့အကောင်းဆုံးไอเดียမဟုတ်ပဲနဲ့ไอเดียတစ်ခုတည်းကိုပဲအကောင်းဆုံးယူပြီးတော့အကောင့်ထဲပို့လိုက်တာလည်းမျိုးမဖြစ်အောင်အဲဒါမျိုးဒါလွတ်တော်လို့ပါတော့ကျွန်တော်တို့ထောက်ပြဖို့လိုတယ်အဲ့တော့ဘသူကဥဆောင်ဆိုတာကတော့ကျွန်တော်ထင်တော့ပြောဖို့တော့ခက်တယ် ਨੇ ဒီလိုဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာလို့လွတ်တော်ရဲ့ခန်းကန်နာတော့အလေးပေးပြီးပြောလို့ရှိလဲဆိုတော့လွတ်တော်ဆိုတဲ့ဟာကတော့မြန်မာနိုင်ငံမှာရှိတဲ့ဟာ institution ပေါ့လေ democratic ဒါဖွဲ့စည်းလို့ကျွန်တော်တို့ဖြစ်နေတဲ့အတွက်ကြောင့်မလို့တွတ်တော်ကတော့ရှာရှာပွားပွားရလာတဲ့အချိန်ကာလလေးမှာတောင့်တင်းစေချင်တာပေါ့ဆိုရတွေကတော့ဘာပြောပြောကျွန်တော်တို့ကဘယ်ခက်မှမဆိုရှိခဲ့တယ်ပေါ့နော်ဒါတက်မလို့ဆိုရလက်တက်မှာလည်းဘာပြောပြောဝန်ကြီးချုပ်တို့ဝန်ကြီးတို့ကတော့ရှိနေတဲ့အတွက်ကြောင့်မလို့မရှိတဲ့ခဲ့တဲ့လွတ်တော်ကိုတော့ကြီးတဲ့တော့တက်တော်နေနေဖြစ်စေချင်တ
ာဟုတ်ကဲ့နောက်တစ်ချက်ကခုနကူစေသူပြောတဲ့ထဲမှာပါတယ်လို့ပြည်내တိုင်းဆိုရတွေဝန်ကြီးချုပ်တွေပေါ့လေပြောရရင်တော့ဝန်ကြီးချုပ်တွေရဲ့တယောက်ချင်းစီရဲ့လက်စာလက်နာအစွမ်းအစပေါ်မူတည်ပြီးတော့ဟာသူဒေတာမှာကိစ္စရပ်တွေနဲ့ပတ်သက်လို့ကင်တွယ်ပုံကပြောင်းသွားတယ်ကျွန်တော်တို့ပြီးခဲ့တဲ့တက်တမ်းမှာပြန်ကြည့်မယ်ဆိုရင်တချို့ပြည်내တိုင်းတွေမှာဟိုဘာဖြစ်နေမှန်းတော့မသိတော့အောင်ဘာမှအတန်မထွက်တဲ့ဟလာတင်းတင်းရှားရှားထူးထူးခြားခြားဘာမှမကြားရတဲ့တိုင်းတွေပြည်내တွေကအများစုပဲတကယ်တကယ်အတန်ထွက်တဲ့လက်စားလက်နာမြင်ရတဲ့ဝန်ကြီးချုပ်ကနည်းနည်းပဲရှိတယ်အခုရွေးကောက်ပွဲမှာလည်းပဲရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ကျမ်းမာရေးရဆိုပြီးတော့ရွေးကောက်ပွဲပြန်မဝင်ဘူးကျန်တဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေအားလုံးရွေးကောက်ပွဲပြန်ဝင်တယ်ဆိုတော့အလားအလာကတော့ဒါဘလူးလာမယ်ဆိုတာမသိပေမဲ့ခမန်းရတာကတော့နောက်သက်တမ်းမှာလည်းပဲလက်ရှိဝန်ကြီးချုပ်တွေပဲဆက်ပြီးတော့ဟလာတာဝန်ကျမယ်ဆိုတဲ့သဘောမျိုးကျွန်တော်တို့အလားအလာတော့မြင်နေရတာပေါ့လေဆိုတော့ဥဒမောင်းတန်ငကိုတုံးကတော့မှလက်စားလက်နာမရှိတဲ့ဝန်ကြီးချုပ်တွေပဲထပ်ပြီးတော့နောက်သက်တမ်းမှာလည်းပဲဝန်ကြီးချုပ်ဖြစ်လို့မယ်ဆိုရင်လူတွေလိုချင်တဲ့တကယ်လက်တွေ့ကြကြမြင်ခြင်းနဲ့ဟလာအပြောင်းအလဲမျိုးဖြစ်လာဖို့လွယ်ပါမလားဆရာဦးမောင်တန
်။ဟိုပထမကဟိုဒီဝန်ကြီးချုပ်တွေပဲနောက်တက်တာမှာဝန်ကြီးချုပ်ဖြစ်မယ်လို့ယူဆလို့ကြည့်ရအောင်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပထမတက်တာမှာအစိုးရဖွဲ့ဖို့ကိုကြည့်တဲ့အခါမှာပါတီကောင်းဆောင်တွေအကုန်လုံးကဝန်ကြီးချုပ်နေရာမှာထိုင်တယ်။အဲ့ဒါကိုတော့စန်းစုကြည်ရဲ့မိန့်ခွန်းမှာအတည်မှုနဲ့ဆက်ဆက်ပြီးကျွန်တော်ကြည့်ဖို့တော့ပထမတစ်ချက်ကခုနကျွန်တော်ပြောခဲ့တယ်လို့ပဲမြန်မာနိုင်ငံမှာပထမအဦးဆုံးအုပ်ချုပ်ရေးတဲ့ကိုဝင်ရတာဖြစ်တဲ့အတွက်ကြောင့်ဒါဘယ်ပါတီပဲဖြစ်ဖြစ်သင်ယူဖို့လိုအပ်တယ်အဲ့ဒါကိုအတိမတ်ပြုတ်ပြီးတော့စာစုကြီးကပြောသွားတယ်အဲ့တော့ခုနပါတီကောင်းဆောင်တွေကများသောအားဖြင့်တခြားနိုင်ငံတွေမှာကဆင်လာနိုင်အခြားဒီရွေးကောက်ပွဲနဲ့တက်လာတဲ့အဆိုရတွေပေါ့နော်အဲ့ဒီအဆိုရတွေမှာပါတီထိန်းသိမ်းကောင်းဆောင်တွေအကုန်လုံးကဘူအဆိုရရဲ့ဝန်ကြီးနေရာတွေကိုယူကြတယ်ဒါပေမဲ့ပြီးခဲ့တဲ့တက်တမ်းမှာအဲ့ဒီလိုမဟုတ်ဘူးအဓိပ္ပာယ်ကပါလေဒေါက်ဆာစုကြည်ပြောသွားသလိုသင်ယူဖို့အတွက်သူတို့ဒီတိုင်းမှုစဉ်းသွင်းတာအဲ့တော့ဒီတက်တမ်းမှာတော့ကျွန်တော်အဲ့ဒီလိုဖြစ်နိုင်မှာမထင်ဘူးဝိရုပ်တချို့ဝိရုပ်တွေတချို့ဟာတော်တော်များများလေးလာသင်ယူပြီးသွားပြီဒါကြောင့်မို့သူတို့ဒီနေပြည်တော်ကိုရောက်လာကြနိုင်မယ်လို့ကျွန်တော်ကတော့ဒီလိုမျှော်လင့်တယ်မြင်နိုင်ကြည့်ချင်ပါတယ်ကိုကြောကြောသိမ်းပြောသလိုဒီဝန်ကြီးချုပ်တွေတာဖြစ်မယ်လို့တော့မထင်ဘူးအပြောင်းလဲတွေလည်းရှိနိုင်မယ်ထင်တယ်ဥမာတချို့ဟိုနေပြည်တော်ကိုမရောက်လို့ရှိရင်လည်းဝန်ကြီးချုပ်တွေကတွတ်တော်ဘက်ကိုပြန်ပြီးသွားပြီးတော့အစိုးရကိုပြန်တဲ့အထင်ကြောင့်မို့ဘာလို့တို့တို့ဒီအစိုးရကိုဒီတို့တော့ခုနပြောသွားတဲ့တစ်ချောင်းလုံးမှာကျွန်တော်တို့အစိုးရကိုထိန်းချောင်းဖို့ကြိုးစားတဲ့အခါမှာလက်တွေ့ကြကြတောင်းတာပြောရလို့ရှိရင်ပြီးခဲ့တဲ့တက်တမ်းမှာတွတ်တော်ကဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်တစ်ချက်ရှိတယ်အဲ့ဒါလေးကအရေးကြီးတယ်ဥမာအစိုးရရဲ့ performance ကိုပြောတဲ့ဆောင်ရွက်ပြီးမြောက်မှုတွေကိုစစ်စစ်သုံးသပ်နိုင်ဖို့အတွက်ဥပဒေနဲ့ပြတ်ထားခဲ့တယ်သူတို့ဒါပေမဲ့သူတို့ကပေးခဲ့တာကဘာလဲဆိုရင်လုပ်ငန်းစစ်ဆေးရေးအဖွဲ့ကိုအဲ့ဒီတောင်းနဲ့ပေးခဲ့တယ်အဲ့ဒီအတွက်လုပ်ငန်းစစ်ဆေးရေးကခုနထိန်းချုပ်ကြီးချက်တဲ့အလုပ်ကိုလုပ်ဖို့အတွက်စနစ်တွေကိုစပြီးထူထောင်ရေးဆွဲနေတော့မှရှိသေးတယ်ကျွန်တော်သိသလောက
်ဟုတ်ကဲ့
ဒါပေမဲ့အဲ့ဒါတွေကလူတွေမမြင်သာသေးဘူးစနစ်သဘောဖြစ်နေတယ်ပြတော့မတိဆောက်တာမဟုတ်ဘူးတိဆောက်ခဲ့တယ်ကျွန်တော်
ထင်အစာပဲရှိသေးတာပေါ့လေဆိုတော့ကျွန်တ
ော်အစာပဲရှိ
ဟုတ်ကဲ့ဆိုတော့ဟလာလက်ရှိဦးကြီးချုပ်တွေပဲဦးကြီးချုပ်ပြန်ဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေနောက်ထပ်အပြောင်းလဲဖြစ်သည်ဖြစ်စေလွတ်တော်ကိုယ်စားလှယ်တွေကလည်းပဲဟလာလက်ရှိ80အသစ်20ဖြစ်သည်ဖြစ်စေဒါတွေကတကယ်မြင်ကျင်တဲ့အပြောင်းလဲတွေဖြစ်ဖို့အတွက်ဒီအချက်တွေကအဓိကမကြောက်ဘူးပဲကျွန်တော်တို့သတ်မှတ်ကြမယ်ဆိုရင်ကုစည်သူတကယ်တကယ်လူတွေမြင်ကျင်တဲ့သူတို့ရဲ့နေတူဘဝကိုဓာတ်ရိုက်ထိတဲ့အပြောင်းလဲတွေမြင်မှုဆိုရင်တကယ်ကတခြားဘယ်လူအချက်တွေများလူတာလဲကုစည်သူ
အဲ့ဒါတော့ဟိုခေါင်းဆောင်တွေရဲ့ဟိုကြီးမန်းချက်ပေါ့ဗျာသူတို့ဘလောက်ကြီးမန်းထားသလဲပေါ့ထိပ်ပိုင်းခေါင်းဆောင်တွေက ဘလောက်ကြီးမှန်းထားတယ်လဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတွက်ချက်ပြီးတော့ဘလောက်ထိသွားနိုင်မယ်လို့အတွက်ထားလဲပေါ့နော်ဒါအဲ့ပုံမှာတစ်ချက်တည်ပါတယ်အဲနောက်တစ်ချက်ကတော့ဟိုကျွန်တော်တို့ပြောနေကြဟာပဲပေါ့လေဘီယိုဂရေစီရန်နေရပေါ့နော်ဒီဆိုရဖွဲ့ပေါ့နော်ဒီဆိုရရန်နေရကြီးပေါ့နော်ဒီပြည်သူ့ဝန်ထမ်းရန်နေရကြီးအဲ့ဒါကြီးကဘလောက်ထိဟိုမောင်းနေအားကအခုရက်ထိလဲလောက်တော့လုံနေတယ်ပေါ့နော်ဒါပေမဲ့အရင်ကတော့တော်ကောင်းလာပြီမဲ့ဒါတီးတက်တော့အများကြီးသွားလို့ရသေးတယ်ပေါ့နော်အဲ့ဒီပုံမှာလဲကျွန်တော်တို့ဥတီနေတယ်ပေါ့နော်အဲနောက်ပြီးတဲ့ခါကျတော့ဟိုဆိုရဖွဲ့ထဲမှာရှိတဲ့ဒါဆိုရဖွဲ့ထဲမှာဖြစ်လာမဲ့လူတွေပေါ့လေဆိုရဖွဲ့ဆိုတာကတော့ဟိုပြည်နယ်နဲ့တိုင်းရောနောက်ပြီးတဲ့ခါကျတော့ပြည်တော်စုမှာကိုအဲ့မှာခေါင်းကင်နေရာကိုရောက်လာမဲ့ပုံပေါ့လေတကယ်ခေါင်းဆောင်နေရာကိုရောက်လာမဲ့ပုံသူ့ရဲ့ရည်ချင်းကလည်းအတော်လေးရေးပါတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးသမားပဲရောက်လာဒါမှမဟုတ်ဖ ೇನೆ လဲတက်နိုကရက်လို့ခေါ်တဲ့ဒါပညာရှင်မဲကျွန်တော်တို့ရောက်လာပေါ့လေဆိုတော့တကယ်လုံနိုင်ကြိုင်နိုင်တဲ့လူတွေရောက်လာမယ်ဆိုရင်တော့အများကြီးတော့ပွင့်သွားဖို့လို့ရှိတယ်ပေါ့နော်ဘာလို့လဲဆိုတော့မြန်မာပြည်ကတော့ဟိုဘာပြောပြောလူပေါ်မှာအခြေခံတဲ့စနစ်ကလည်းဖြစ်နေသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဟာတွေတော့ဒီ3ချက်4ချက်လောက်တော့လိုမယ်လို့ကျွန်တော်တို့ထင်တယ်
ဟုတ်ကဲ့ဇော်ဥဒမောင်သားရောဘယ်လိုအချက်တွေကနောက်ထပ်ထည့်သွင်းစဉ်းစားဖို့လိုတယ်လို့ယူဆပါတယ်လဲဆရာတကယ်လက်တွေ့လူတွေကိုထိတဲ့အကြောင်းလေးမျိုးတွေမြင်ရဖို့
ဟုတ်တယ်အဓိကကကျွန်တော်တို့အစိုးရရဲ့စီအာမျှော်လင့်နေဆိုရင်အခြေခံတစ်ခုကိုတော့ကျွန်တော်တို့ပြည်သူလူထုကလည်းသဘောပေါက်ထားဖို့လိုတယ်ပေါ့နော်တစ်ခုကပါလဲဆိုရင်နိုင်ငံရေးပါတီတွေနဲ့နိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားမြေအစိုးရဝန်ထမ်းတွေရဲ့အခမ်းအနားနိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားမှာလဲဆိုသူကနိုင်ငံရေးမျှော်မှန်းချက်တွေကိုပြောတာသူဖြစ်ချင်တဲ့နိုင်ငံရေးရည်ရွယ်ချက်ရည်မှန်းချက်ကိုပြောတာအဲ့ဒီရည်ရွယ်ချက်ရည်မှန်းချက်ကိုအကောင့်တဲ့ပေါ်တဲ့အထိရလာရတဲ့အထိပြည်သူလူထုလိုလားတဲ့ဝေဆောင်မှုတွေဖြစ်ပေါ်တဲ့အထိကြောင်းလဲပေးရတာကဘျူရိုကရေစီကကြောင်းလဲပေးရတယ်အဲ့ဒီဘျူရိုကရေစီရဲ့အရည်အသွေးညှင့်တင်မှုလို့เนาะဒါဖြစ်လက်ရှိမလုပ်သေးဘူးလားဆိုရင်စနစ်တစ်ခုရှိတယ်အဲ့ဒါကပြည်သူ့ဘဏ္ဍာငွေများစီမံခန့်ခွဲမှုပြုပြင်ပြောင်းလဲဆိုတဲ့ဒါတစ်ခုလုပ်နေပါတယ်အင်္ဂလိပ်လိုတော့ public finance management reforms of ethical core ပေါ့နော်ဆိုတော့အဲ့ဒါအားလုပ်ပြဒါပေမဲ့အခုအချိန်ထိတော့ကြဲကြဲပြန့်ပြန့်တဲ့ဘဏ္ဍာရေးဝန်ကြီးဌာနကိုပဲ UDP လုပ်နေရတယ်ကြဲကြဲပြန့်ပြန့်ဒီကျွန်တော်တို့ဝန်ကြီးဌာနတွေအတီးတီးပြီးရအောက်ထိသွားဖို့ထိတော့ကျွန်တော်တို့ဒီလာမယ့်တက်တမ်းမှာဖြစ်လာနိုင်မယ်လို့ကျွန်တော်မျှော်လင့်တယ်စတော့စနေပြီဒါကဦးသိန်းစိန်လက်ထက်ကစတယ်ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်မှာဆက်လုပ်တယ်เนาะအချိန်အဟုန်နည်းနည်းလေးရလာပြီလို့ပြောတယ်အထူးသဖြင့် MSDP လို့ပြောတဲ့မြန်မာ Sustainable Development Plan ပေါ့เนาะအဲ့ဒီစီမံကိန်းနဲ့အတူတွဲလာတာအဲ့ဒါနဲ့ချိတ်ဆက်ပြီးလုပ်တာအထူးသဖြင့်ပြည်ပြည်ကြောင်းလဲကြတဲ့အစိုးရအရာရှိကြီးတွေရှိတယ်ဥမာအားဖြင့်ကျွန်တော်တို့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကဆရာဦးမောင်နိုင်ဦးလို့เนาะညွှန်ကြားမှုချုပ်လို့ပုံကိုယ်လေးနောက်ခုတွေ့ဝင်ကြီးဖြစ်သွားတဲ့ပြည်ပြောင်းလဲလုပ်တဲ့ဥပဒေစိုးမှုပုံကိုယ်လေးဒါတွေဝန်ထမ်းတွေမှာလည်းရှိပါတယ်အဲ့ဒီလူတွေနဲ့အတူဒီကျွန်တော်တို့ဘလို့ပြည်ပြောင်းလဲကြီးကိုလုပ်မလဲဆိုပြီးနိုင်ငံတကာကိုလည်းသွားကြည့်တယ်အဲ့ဒီတုန်းကဥမှုလက်ထက်တုန်းက Civil Service Commission တဲ့မှာပါတဲ့လူတွေလုတ်ခဲ့တဲ့ပုံစံလေးကိုယူပြီးတော့ကျွန်တော်အဲ့ဒါလေးကိုတုတ်ပြီးတော့အစီအခံစာလေးတစ်စောင်ပြီးနောက်ဆုံးအမတက်ခင်မှာထွက်ထားလို့ရှိရင်တော့မြန်မာနိုင်ငံရဲ့ပြည်သူတော်လည်းရပို့ပြီးအရှိန်ကုန်မြန်သွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဦးတမောင်တန်းဦးစည်သူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာရေးလေလာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်သူတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုင်းလေလိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ဒီ OAC စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ
။ VOE မြန်မာပိုင်းရဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေကြိုဆိုပါရရှင်။ကျမဆုမြတ်မောင်မအခုတစ်ခေါက်တော့လစ်သွေးနီးယားနိုင်ငံကိုသွားကြရအောင်မှာ Shakespeare ရဲ့ပြဿနာတစ်ခုကိုအခြေခံဖန်တီးထားတဲ့ပန်းပွဲတော်တစ်ခုကိုသွားကြည့်ကြရမှာဖြစ်ပါတယ်။ကိုယ်တိုင်ပြဆက်ထဲရောက်သွားသလိုခံစားရအောင်ထူးခြားတဲ့အယုတ်ကြီးတွေကိုပန်းမင်တွေနဲ့ပုံဖော်ထားတဲ့ပန်းပွဲတော်စီကိုကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေခေါ်သွားပါရစေရှင်ဘောလ်တစ်ဒေသထဲမှာရှိတဲ့လစ်သွေးနီးယားနိုင်ငံပါဂရူဝါယစ်မြို့ပြင်နာကပါဂရူဝါယစ်မန်နာခြံဝင်းကျယ်ကြီးနဲ့ဆိုင်အင်ကြီးမှာစိတ်ကူးရဲ့ပန်းပွဲတော်တစ်ခုကိုဖန်တီးထားပါတယ်နွေရာသီပန်းတွေအစွမ်းကုန်ပွင့်တဲ့ကာလလားနဲ့ချီကျင်းပတဲ့ပန်းပွဲတော်ကိုဒုတိယအကြိမ်ဖြစ်တဲ့အခု2020ခုနှစ်မှာကျင်းပနေတာပါ19ရာစုလက်ရာခန်းနာတဲ့ဆိုင်းအိမ်ကြီးကိုနောက်ခံထားပြီးတော့ကမ္ဘာကျော်စာပေပညာရှင်ကြီးဝီလျံရှေးခ်စပီးယားရဲ့နွေလယ်ညတညအိမ်မဲလို့အဓိပ္ပာယ်ရမယ့်အ A Midsummer Night's Dream ပြဇာတ်ထဲကစိတ်ကူးရင်ဇက်ွက်တွေကိုပန်းတွေနဲ့ပုံဖော်ပြီးပန်းပွဲတော်လှုပ်ထားတာပါ။ဌာနကြီးပုံပြင်တွေကတတော်ဝရီလိုအယုတ်ကြီးတွေကိုပန်းပင်ပေါင်းသန်းနဲ့ချီသုံးပြီးအလှဆင်ဖန်တီးထားပါတယ်
။ This is the second year.And comparing to the last year we grew twice last
ပန်းပြပွဲလုပ်တာအခုနှစ်ကဒုတိယအကြိမ်ပါမနစ်ကတည်းရှင်ပန်းတွေနဆပူများလာပါတယ်မနစ်တုန်းကပန်းပင်ပေါင်းတသန်းလောက်စိုက်ပျိုးခဲ့ပါတယ်ဒီနှစ်တော့ပန်းပင်၅သန်းစိုက်မယ်လို့ရည်မှန်းခဲ့ပေမဲ့ကိုဗစ်ဖြစ်လို့အဲ့လောက်အများကြီးမစိုက်နိုင်ခဲ့ပါဘူးအပင်၂သန်းပဲစိုက်နိုင်ပါတယ်ဒါပေမဲ့လည်းမနစ်ကတည်းတော့နဆပူများလာပါဗျာ
စာပေပညာရှင်ကြီးရှေးက်စပီးယားရေးသားခဲ့တဲ့ပြဿတွေထဲမှာအချစ်ဇလန်းကိုကြောရိုးခံထားပေမဲ့ဟာတာနဲ့ဒနာယီဆန်းဆန်းစိတ်ကူးရင်ပြကွက်တွေပါတဲ့ A Midsummer Night's Dream ဆိုတဲ့ပြဇာတ်ဟာချော်ကြားတဲ့ပြဇာတ်တစ်ခုဖြစ်ပါတယ်အချစ်စိတ်ကူးရင်နဲ့အမျိုးသားတွေလွှမ်းမိုးတဲ့လူအဖွဲ့အစည်းကိုတရုတ်ဖော်ထားတဲ့ဒီပြဇာတ်ထဲမှာအချစ်နဲ့ပတ်သက်ရင်ရွရွမူမူဖြစ်တတ်တာကိုအထူးကမိမောင်းထိုးပြထားတာပါဒါကြောင့်ချစ်ချင်းတရားကိုဒီပန်းပြပွဲကနှစ်သားရယူပြီးတော့ပန်းတွေနဲ့အချစ်ကိုဖော်ကျူးထားတယ်လို့စီစဉ်သူတွေကပြောပါတယ်
We try to create here a place for love.
ချစ်ချင်းမြတ်တာတွေလွမ်းခြုံနေတဲ့နေရာတစ်ခုကိုဖန်တီးချင်တာပါ။ Shakespeare နဲ့ဒီစိတ်ကူးကအန်ကိုက်ပဲလေ။သူ့ရဲ့ပြဿတ်တွေ၊သူရေးခဲ့တဲ့စာတွေအားလုံးကအချစ်မြတ်တာတွေအကြောင်းကိုအခြေခံတာကိုဗျ
။ Lithuania နိုင်ငံရဲ့အထင်ကရအဆောက်အဦကြီးတစ်ခုဖြစ်တဲ့ Dison Engine နဲ့ခြံဝန်းကျယ်ကြီးထဲမှာအသေးချာမွေးမြူစိုက်ပျိုးထားတဲ့မြက်ခဲနုနုတွေကြား2မီတာကနေ6မီတာလောက်အမြင့်ရှိတဲ့ဒဏ္ဍာရီဆန်ဆန်ရုပ်ထုကြီးတွေကိုတွေ့ရမှာပါ။ရုပ်ထုကြီးတွေပေါ်မှာပန်းရောင်စုံကိုလှနေအောင်စိုက်ပျိုးထားကြတဲ့အတွက်မြင်ရသူတွေအနေနဲ့အံ့ဩစရာဖြစ်သလိုပန်းတွေရဲ့အလှပန်းတွေနဲ့မှုရက်နဲ့တွေကြောင့်စိတ်ကြည်နူးစရာလည်းဖြစ်ကြရပါတယ်
။ Lot of dogs skies to build Sarajevo Facebook
Facebook ပေါ်မှာဓာတ်ပုံတွေတွေ့ရတာကနေကျွန်တော်တို့နေတဲ့နေရာနဲ့မဝေးလာဘူးဆိုပြီးလာခဲ့တာပါ။တနားရီလောက်ပဲကောင်းမွန်ပါပါတယ်။တော်တော်လေးလှတော့လာရကြိုးလဲနှက်ပါတယ
်။အခုလိုထူးထူးခြားခြားပန်းပြပွဲလုပ်နိုင်ဖို့အတွက်Lithuania နိုင်ငံတွေကနာမည်ကျော်ဗဟုသုတတွေပန်းအလှပညာရှင်တွေကစုပေါင်းဖန်တီးထားကြတာဖြစ်ပါတယ်။စိတ်ကူးရဲ့အချစ်တွေလွှမ်းနေတဲ့ပန်းကဘာကြီးဖြစ်အောင်ဖန်တီးထားတဲ့ပန်းပြပွဲမှာ Shakespeare ပြဆက်ထဲကဇက်ကွက်တချို့ကိုတရုတ်ဆောင်တွေနဲ့ဖျော်ဖြေတဲ့အစီအစဉ်လဲပါပါတယ်။နာမည်ကျော် Lithuania ပြဆက်ဆရာကြီးတယောက်ကဒါရိုက်တာလုပ်ပြီးတော့နာမည်ကျော်ပြဆက်ယုံနှစ်ခုကတရုတ်ဆောင်တွေကတရုတ်ဆောင်ကြတာဖြစ်ပါတယ်။ Lithuania နိုင်ငံ Pagruvius မြို့ပြင်နာကPagruvius Manor စံအင်ဂျီနဲ့ခြံဝင်းကျယ်ကြီးထဲမှာစိတ်ကူးရင်ဒဏ္ဍာရီပန်းပြပွဲကိုလာကြည့်ကြသူတွေအနေနဲ့ဥရောပယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့ဒီစံအင်ဂျီကိုလည်းလေ့လာနိုင်ကြမှာဖြစ်ပါတယ်။ Lithuania နိုင်ငံမှာ COVID-19 ကပ်ရောဂါဖြစ်ခဲ့ပေမဲ့အတီးပြုတ်လူနာတွေအတော်နည်းသွားပြီးကန့်သတ်ချက်တွေကိုလည်းရှော့ပေါ့ပေးထားတာမို့အခုလိုမျိုးပန်းပြပွဲကိုအေးအေးဆေးဆေးလာကြည့်နေကြတာဖြစ်ပါတယ်။ဒီနိုင်ငံမှာမလလေလောက်က COVID-19 အတည်ပြုလူနာတွေစတွေ့ခဲ့ပြီးမကြခင်မှာပဲတင်းကျပ်တဲ့အိမ်ပြင်မထွက်ရအမိန့်တွေကိုထုတ်ပြန်ခဲ့တာပါအဲ့ဒီထုတ်ပြန်ချက်တွေဖယ်ရှားခဲ့ပြီးတဲ့နောက်ကာယောဂါဘေးကလွတ်လာတဲ့အထိတ်အမှန်နဲ့ဂျုံလာတရနေတော့ကနိုင်ငံတော်ဝန်ဂီတဖျော်ဖြေပွဲတွေကိုတော့ကျင်းပခဲ့ပါတယ်အများပြည်သူနဲ့ဆိုင်တဲ့ပန်းခြံတွေရှင်ပြင်တွေမှာဂီတအဖွဲ့ပေါင်း400ကျော်ကတီးမှုတ်တီးဆူဖျော်ဖြေခဲ့ကြတာပါPagruvius Manor စံအိမ်ဝင်းကြီးတွေကပန်းပြပွဲကိုလာကြည့်ကြသူတွေအနေနဲ့လဲစိတ်ကြည်နူးစရာပန်းပင်တွေစိတ်ကြည်ရွှင်စရာဖျော်ဖြေမှုတွေကြောင့်ကပ်ရောဂါအတွက်စိုးရိမ်မှုတွေခဏမေ့နေကြမှာသိကြပါရဲ့ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့ကြသူတွေကအစိုးရအနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးချပြီးလူတအူးချင်းစီရဲ့အခွင့်အရေးတွေပျောက်ကွယ်သွားအောင်လှုပ်ဆောင်ဖို့မဟုတ်ပဲအဲ့ဒီအခွင့်အရေးတွေပိုခိုင်မာလာအောင်လှုပ်ဆောင်ပေးရေးဖြစ်တယ်ဆိုတဲ့ယုံကြည်ချက်နဲ့တိုင်းပြည်ကိုတည်ထောင်ပြီးတမိုင်းအစ်ကိုဖန်တီးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောပါတယ်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုဟာမကြသေးခင်ကပဲပညာရှင်တွေနဲ့တက်ကြွလှူရှာသူတွေကိုဖိတ်ခေါ်ပြီးအမေရိကန်ပြည်ထောင်စုစတင်တည်ထောင်ခဲ့တဲ့အခြေခံယုံကြည်ချက်တွေနဲ့1948ခုနှစ်နိုင်ငံတကာလူ့ခွင့်ရေးကြေညာစာရန်တို့အပေါ်အခြေခံတဲ့လူ့ခွင့်ရေးအကြံပေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်။မွေးရာပအခွင့်အရေးများလို့အမည်ပေးထားတဲ့အဲ့ဒီကော်မရှင်ကမကြသေးခင်ကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာမွေးရာပအခွင့်အရေးတွေအပေါ်အခြေခံပြီးဖွဲ့စည်းတည်ထောင်ထားတဲ့တိုင်းပြည်ဖြစ်တာကြောင့်အဲ့ဒီအခွင့်အရေးတွေမပါဘဲလူ့ခွင့်ရေးကိုအကာအကွယ်ပေးဖို့ကြိုးစားနေခြင်းဟာအောင်မြင်မှုရနိုင်မှာမဟုတ်တာကြောင့်ကြဆုံငန်းကိုရောက်နိုင်တယ်လို့အဲ့ဒီကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာဝန်ကြီးပွန်ပေယိုကပြောပါတယ်
America's founders didn't invent the unalienable rights but stated very clearly
in the Declaration of Independence that they are held as self-evident that human beings were created equal.
ဖန်တီးပြောဆိုကြကြတာမဟုတ်ပါဘူးလူတိုင်းကိုတန်းတူဖန်တီးပေးထားတာဖြစ်ပါတယ်အဲ့ဒီအထက်ကတချို့ဟာအသက်ရှင်နေထိုင်ခွင့်လွတ်လပ်မှုနဲ့ပျော်ရွှင်မှုတွေကိုရှာဖွေပိုင်ခွင့်ရှိတယ်ဆိုတာကိုသူတို့ကိုသူတို့တတ်သိအဖြစ်ထားရှိပြီးလွတ်လပ်ရေးကြီးညာစာရမ်းမှာထည့်သွင်းဖော်ပြခဲ့ကြတာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်မိုးရပါခွင့်ရေးဆိုင်ရာကော်မရှင်ရဲ့အစီရ
လေးပေးဖော်ပြထားပါတယ်။ကိုလိုအားကနဲ့ရှာဖွေရရှိထားတဲ့အသေးအပွင့်တွေကိုကိုယ်တိုင်ခံစား권မရှိရင်ဘယ်သူမှပျော်ရွှင်မှုကိုရနိုင်ကြမှာမဟုတ်ပါဘူး။လောလောဆယ်ကိုယ်ဝယ်ပိုင်권မရှိရင်လည်းဘယ်လိုမှုအတိုင်းဝိုင်းမှတရားဝင်မှုဒါမှမဟုတ်မုံမြတ်တဲ့ဇေယျလက္ခဏာတွေကိုရနိုင်မှာမဟုတ်ပါဘူးလို့ဝန်ကြီးပွန်ပေယိုကဆက်ပြောကြားခဲ့ပါတယ်။မိုးရပါအခွင့်အရေးဆိုတာဟာအမေရိကန်လူမျိုးတွေအတွက်အရေးပါတဲ့အချက်ဖြစ်တယ်ဆိုတာထင်ရှားနေပြီဖြစ်တာကြောင့်ကျွန်တော်တို့ရဲ့နိုင်ငံသားရေး policy ကိုလည်းအဲ့ဒီအချက်ပေါ်မှာအခြေခံဖို့လိုအပ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ
် If we truly believe that rights are inalienable, inviolate, enduring, indeed universal, just as the founders did, then defending them ought to be the bedrock.
အခွင့်အရေးတွေဟာမွေးရပါဖြစ်တယ်မချိုးဖောက်အပ်တဲ့အရာတွေဖြစ်တယ်ရေရှည်တည်တံ့တယ်စစ်မှန်တယ်လူသားအလုံးနဲ့သက်ဆိုင်တယ်လို့ကျွန်တော်တို့နိုင်ငံကိုတည်ထောင်ခဲ့ကြတဲ့သူတွေယုံကြည်တဲ့အတိုင်းအမှန်တကယ်ယုံကြည်တယ်ဆိုရင်အဲ့ဒီအချက်တွေကိုအကာအကွယ်ပေးခြင်းဟာကျွန်ုပ်တို့တန်တမာလုပ်ငန်းစဉ်တိုင်းရဲ့အခြေခံအုတ်မြစ်ဖြစ်တင်ပါတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တကယ်တော့မွေးရပါအခွင့်အရေးအပေါ်အမေရိကန်ကအလေးပေးဆောင်ရွက်ခြင်းဟာပြည်ပကနေလာရောက်ရွှေ့ပြောင်းနေထိုင်သူကြားမမရွေးတို့ရဲ့လွတ်လပ်မှုအတွက်မျှော်လင့်အားထားရအရာဖြစ်နေပါတယ်။အဲ့ဒီထက်ကဥပမာတစ်ခုကိုပြရမယ်ဆိုရင်ဆိုဗီယက်ကထွက်ပြေးလာတဲ့နေတန်ရှာရန်စကီးကိုပြရမှာပါ။သူအချင်းကြနေတဲ့ကာလအတွင်းသမ္မတရော်နယ်ရေဂင်ကမိတ်ဆာဝါဒီနိုင်ငံလို့ဆိုဗီယက်နိုင်ငံကိုတင်စားပြောဆိုလိုက်တာကိုကြားလိုက်ရတဲ့အချိန်မှာပဲအချင်းကျနေတဲ့ဂျားကမျောလင့်ချက်ရောင်ကြီးတန်းခဲ့တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မိုးရပါအခွင့်အရေးဆိုတဲ့အချက်အပေါ်ကောင်းမွန်စွာနားလည်သဘောပေါက်မယ်။ကျွန်တော်တို့လူမျိုးတွေအပါအဝင်ကမ္ဘာတစ်လောကလူတိုင်းလူတိုင်းအတွက်လွတ်လပ်မှုကိုစောင့်ကြည့်ပေးမယ်ဆိုရင်အမေရိကန်ဆိုတဲ့ကျယ်ပွင့်ဟာနိဗ္ဗာန်ပုံမှာထွန်းလင်းတောက်ပနေမယ်ဆိုတာသူ့အနေနဲ့ယုံကြည်ကြောင်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ဗုဒ္ဓဘာသာနဲ့ကတဲ့တရင်လွာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးသွားပါမယ်။ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြည်စမမြောက်အများဆုံးနိုင်ငံဖြစ်လာတဲ့တောင်အာဖရိကနိုင်ငံမှာကာယကတိုက်ဖြတ်ရေးလုပ်ငန်းတွေမှာသုံးစွဲဖို့အတွက်အမေရိကန်ဒေါ်လာ 4.3 ဘီလီယံအကူအညီပေးဖို့ကမ္ဘာငွေကြေးရမငွေအဖွဲ့ IMF ကအတည်ပြုပေးလိုက်ပါတယ်။အာဖရိကတိုက်မှာအဖွံ့ဖြိုးဆုံးနိုင်ငံဖြစ်တဲ့တောင်အာဖရိကနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှု၄သိန်းခွဲကျော်သွားတယ်နဲ့အမျှစီးပွားရေးတုံ့တိုးကျဆင်းမှုတွေလည်းကြုံတွေ့နေရတာဖြစ်ပါတယ်။COVID-19 ကာယောဂါဟာတကြိမ်တကာသာလာတဲ့အသွင်ကြီးမားတဲ့လှိုင်းလုံးကြီးတစ်ခုဖြစ်တယ်လို့ဗိုင်းရပ်စ်အသစ်တစ်မျိုးဖြစ်တာကြောင့်နှစ်စဉ်ဖြစ်တဲ့ရာသီတုပ်ကွေးတွေနဲ့မတူဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။ဒီဗိုင်းရပ်စ်ကရာသီအလိုက်ဖြစ်တာမဟုတ်တာကြောင့်ကမ္ဘာ့မြောက်ဘက်ချန်ကနိုင်ငံတွေအနေနဲ့ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တဲ့ဆိုပြီးလူရာသီမှာပေါ့ပေါ့ဆတ်ဆတ်မနေဖို့ကိုလည်းသူကသတိပေးလိုက်ပါတယ်။နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်တော်ဆန်ဆူဂျီနဲ့ကိုဗစ်ကာလရုပ်ရှင်ဆိုင်ရာဆွေးနွေးပွဲမှာကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ်ကာကွယ်ရေးတွေပေါ့လျော့လာတာအတွက်ပထမဆုံးအကြိမ်လူသေရှင်ကြားပြည်ပြန့်ထန်ထန်သတိပေးလိုက်ပါတယ်။ကိုဗစ်ကဘယ်အခြေအနေကြာနိုင်တာကိုမပြောနိုင်သေးတာကြောင့်ကာကွယ်ရေးတွေပုံပြီးဆက်လုပ်နိုင်မှသာဒုတိယလိုင်းကိုကျော်နိုင်မှာဖြစ်တယ်လို့ဒေါက်တာမြင့်ထွေးကသတိပေးလိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာတော့ဆေးရုံကတဆင့် COVID-19 ကူးစက်သူ22ဦးတွေ့ပြီးအခုနှစ်ပတ်အကြာမှာပဲတတိယအကြီးဆုံးမြို့ဖြစ်တဲ့ဒါနန်မြို့ကြီးကိုအသွားအလာပိတ်ပင်လော့ဒေါင်းချလိုက်ပါတယ်။ဒါနန်မြို့ထဲမှာအခုလိုပိုးတွေ့လူနာအသစ်တွေတွေ့လိုက်တာက၃လအတွင်းပြည်တွင်းမှာအချင်းချင်းကူးစက်မှုတွေကိုပထမဆုံးအတည်ပြုလိုက်နိုင်တာလည်းဖြစ်ပါတယ်။ဗိုလ်တုံးနဲ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထောင်ပါ
This program has come to you from the Voice of America, Washington.